Welcome to the Voice of America in Burmese.
မနက်ခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်ဇွန်လ5ရက်နေ့တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ2540 58လိုင်းလက်မီတာ190ကျော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေချပါစေရှင်ကျွန်မဒင်ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူပြောပြပေးမှာပါရုရှားသမ္မတအရှက်ရအောင်မလုပ်ဖို့အတွက်ပြင်သစ်သမ္မတတိုက်တွန်းချက်ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးကဝေဖန်လိုက်ပါတယ်အမေရိကန်နိုင်ငံရဲ့ထောက်လှမ်းဆိုင်ရာအကဲဖြတ်ချက်တွေကိုပြန်ပြီးသုံးသပ်ကြတော့မှာဖြစ်ပါတယ်ဟောင်ကောင်မှာတည်နေမယ့်33နှစ်ပြည့်အထိမ်းအမှတ်ကျင်းပဖို့အတွက်စူးစမ်းသူတချို့အဖမ်းခံခဲ့ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်တယ
်ကျေးဇူးပါရှင်ဒီလိုထိတ်တဲရောက်တဲ့နေနာဆင်ပြီးမှတော့တရုတ်နိုင်ငံ Tiananmen ရင်ပြင်အစုလိုက်အပြုံလိုက်တပ်ဖြတ်မှုအောက်မေ့ဘွယ်နှစ်လူမစုဖို့ဟောင်ကောင်မှာတားမြစ်ခဲ့တဲ့အကြောင်းထိုင်းနိုင်ငံသားတူတပ်ဖြတ်ခရမှုနဲ့ဆက်ဆက်ပြီးမြန်မာ300လောက်ကိုဖမ်းထားတယ်ဆိုတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ကြရမှာပါဒီနောက်မှာတော
့ကျွန်တော်တို့နဲ့အနီးကဆုံးနေခဲ့တဲ့အူပေါ့နော်ဆက်ဆက်ခံရမှာသူဆိုရင်ဒီကြောပြင်းဒီပြင်းလုံးဆုတ်ပြတ်သွားတဲ့ဒီရိုက်ခံရတာကြီးနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အခြေအောင်ဟိုဘယ်လိုပြောမလဲလုံအားဟို
အချင်းထောင်တွင်ညှဉ်းပန်းနှိပ်စက်မှုတွေကိုစူးစီးတင်ပြထားတဲ့အပတ်စဉ်ဒုတိယအစီအစဉ်မှာနားဆင်ကြရပါမယ်။ဒီနောက်မှာတော့လက်နက်ဆွဲကင်ခွင့်နဲ့တော်လှန်ခွင့်အကြောင်းဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရနဲ့ခေတ်ကျန်ကဘာတပတ်အတွင်းထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းများစူးစီးချက်တို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဦးခင်မောင်စုံမင်းတို့ပြောပြပေးကြပါမယ်ရှင်
။ယူကရိန်းပြဿနာကိုတန်တမာရေးအဖြေရှာနိုင်အောင်ရုရှားသမ္မတဗလာဒီမီယာပူတင်အရှက်ရအောင်ကမ္ဘာအင်အားကြီးနိုင်ငံတွေကမလုပ်ကြဘို့ပြင်သစ်သမ္မတအီမန်နျူယယ်မက်ခရန်တိုက်တွန်းချက်ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကူလီဘော့ကဝေဖန်ပြစ်တင်လိုက်ပါတယ်ရုရှားကိုအရှက်ရအောင်မလုပ်ဖို့တောင်းဆိုမှုကပြင်သစ်နဲ့တခြားအဲဒီလိုတောင်းဆိုတဲ့ဘယ်နိုင်ငံကိုမဆိုအရှက်ရစေမှာဖြစ်ကြောင်းနဲ့တကယ်တော့ရုရှားကိုယ်တိုင်ဟာသူ့ဟာသူအရှက်ရအောင်လုပ်နေတာလို့ကူလီဘော့ကတွစ်တာမှာစနေနေ့ကရေးပါတယ်ရုရှားကိုနေရာမှန်ပြန်ပြီးရောက်အောင်အလုံးကဦးစားပေးလှုပ်ဆောင်မှသာငြင်းချမ်းမှုရမှာဖြစ်တယ်လို့အသက်တွေကိုပါကင်နိုင်မယ်လို့လည်းပြောပါရယ်ရုရှားကိုအရှက်ရအောင်မလုပ်ကြဘူးနဲ့ဒါမှသာတိုက်ပွဲတွေရပ်သွားချိန်မှာတန်တမာရေးလမ်းကြောင်းကနေပြန်ပြီးတင့်မြအောင်လုပ်နိုင်မှာဖြစ်ကြောင်းပြင်သစ်သမ္မတကဒေတာကန်သတင်းမီဒီယာတစ်ခုနဲ့မေးမြန်းကမ်းမှာတောက်ချန်လေးကပြောသလိုပြင်သစ်နေနဲ့ဂျာဝန်ဆောင်ရွက်မဲ့အဓိကဂျာလူဖြစ်ဆောင်ရွက်လူကြောင်းလည်းပြောပါရယ်ရုရှားသမ္မတဟာသူ့တွေရောသူ့ပြည်သူအတွက်ရောတမိုင်းကြောင်းမှာပါတမိုင်းတွင်နဲ့အခြေခံအမှားချက်ကိုကျူးလွန်ခဲ့ကြောင်းနဲ့သူကသူအထီးကျန်အောင်လုပ်နေတာဖြစ်ပြီးဒီလိုအထီးကျန်မှုကလည်းရုံးထွက်နိုင်တဲ့လမ်းကြောင်းရှာဖို့အတော်ခက်ခဲနိုင်တယ်လို့ထင်ကြောင်းလည်းပြောပါရယ်ယူကရိန်းကိုရုရှားချူးကျော်စစ်စတင်ခဲ့တဲ့ဖေဖော်ဝါရီကစပြီးပြင်သစ်သမ္မတမက်ခရွန်ဟာရုရှားသမ္မတနဲ့ပုံမှန်ဆက်သွယ်နိုင်ဖို့အတွက်ကြိုးပမ်းနေတာပါဒါပေမဲ့လည်းသူ့ရည်ရည်ချက်ဟာရုရှားသမ္မတပူတင်ကိုဆွေးနွေးညှိနှိုင်းအောင်ဖိအားပေးဖို့အတွက်ခက်ခဲစေတယ်လို့အရှေ့ဥရောပနဲ့ဘော်တိတ်ဒေတာနိုင်ငံတချို့ကထပ်တလဲလဲဝေဖန်နေကြတာဖြစ်ပါတယ်
အမေရိကန်ထောက်လှမ်းရေးဌာနတွေဟာပြည်ပအစိုးရတွေရဲ့တိုက်ခိုက်ရေးစွမ်းရည်နဲ့စိတ်ဆန္ဒတွေအပေါ်ဘယ်လိုအကဲဖြတ်ဆန်းစစ်သလဲဆိုတာကိုစတင်သုံးသပ်နေကြပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေကရုရှားသမ္မတဗလာဒီမာပူတင်ကယူကရိန်းကိုကျူးကျော်ဖို့အမိန့်ပေးမယ်ဆိုတာကိုတိတိကျကျခန့်မှန်းခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့စီးရေးစွမ်းရည်ကိုပုံမတွက်ချက်ထားပြီးယူကရိန်းရဲ့ကုကံရေးစွမ်းရည်ကိုတော့ရှော့ပေါ့တွက်ချက်ထားတယ်လို့ဆိုပါတယ်။အမေရိကန်ထောက်လှမ်းရေးဌာနတွေကအထူးသဖြင့်မနစ်ကအာဖဂန်နစ္စတန်နိုင်ငံမှာအတွက်အချက်တွေလွဲချော်ခဲ့ပြီးတဲ့နောက်အခုတခါသူတို့ရဲ့အမားကိုစောစောစီးစီးကြိုတင်သုံးတက်ကြဖို့နိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့ PR တွေနဲ့ကြုံတွေ့နေကြရပါတယ်။ယူကရိန်းအတွက်စစ်ရေးအကူအညီတွေတွန်းမြင့်ပေးဖို့ပြင်ဆင်နေသလိုတစ်ချိန်တည်းမှာပဲရုရှားနဲ့ထိတ်တိုက်မတွေ့လို့တဲ့အမေရိကန်အနေနဲ့ရုရှားသမ္မတရဲ့စဉ်စားပုံကိုကြိုတင်တွက်ချက်ဖို့လိုအပ်တာကြောင့်လက်ရှိယူကရိန်းစစ်ပွဲမှာလည်းအမေရိကန်ထောက်လှမ်းရေးဌာနတွေဟာအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီက Republican လွှတ်တော်ကိုယ်စားလှယ် Mike ဌာနကတော့သမ္မတဂျိုးဘိုင်ဒင်အစိုးရဟာယူကရိန်းနဲ့ပတ်သက်လို့တုံ့တက်ချက်တွေလွှဲမှားတာကြောင့်တုံ့ပြန်မှုတွေအားနည်းခဲ့ကြောင်းပြောဆိုထားပါတယ်ခင်ဗျာ။
အမေရိကန်နဲ့ Saudi Arabia နိုင်ငံတို့ကြားဆက်ဆံရေးပြည်ထောင်စုစူးစမ်းနေကြပြီးတော့ တမရဂျိုးဘိုင်ဒန် sorry အရိဒါကိုတောရောက်ဖို့အတွက်ပြင်ဆင်နေချိန်မှာပဲ sorry အစိုးရကိုယ်စားလှယ်အဖွဲ့နှစ်ဖွဲ့ဒီလာတဲ့ American နိုင်ငံကိုလာဖို့စီစဉ်နေတယ်လို့ sorry အရာရှိတွေကစနေနေ့မှာပြောပါတယ် sorry ကုသန်းရောင်းဝယ်ရေးဝန်ကြီး Majid bin Abdullah El Kasabi ဦးဆောင်တဲ့ပထမကိုယ်စားလှယ်အဖွဲ့ဟာဇွန်လ15ရက်နေ့မှာ Washington DC ကိုလာဖို့ရှိတယ်လို့ရင်းနှီးမြှုပ်နှံမှုဆိုင်ရာဝန်ကြီး Khalid El Faleh ကတော့ဒီလကုန်လောက်မှာလာဖို့စီစဉ်နေတယ်လို့အမည်မဖော်လိုတဲ့အရာရှိနှစ်ဦးကပြောပါတယ်ဒီကိုယ်စားလှယ်အဖွဲ့တွေထဲမှာဒါဇင်နဲ့ချီတဲ့ sorry အစိုးရအရာရှိတွေ sorry ကုမ္ပဏီတွေကအမှုဆောင်အရာရှိတွေပေါ်ပေါ်မှာဖြစ်ပြီးတော့တည်ယူပို့ဆောင်ရေးထောက်ပံ့ပို့ဆောင်ရေးနဲ့ပြန်ပြည့်မြဲစွန့်ရင်ကဏ္ဍတွေပါဝင်ကဏ္ဍဆောင်အတွက်သဘောတူညီချက်တွေရဖို့အတွက်ဆွေးနွေးကြမယ်လို့လည်းပြောပါတယ်။အခုလို sorry ကိုယ်စားလှယ်အဖွဲ့တွေလာရောက်မှလည်းပတ်သက်ပြီး sorry အစိုးရဘက်ကမှတ်ချက်တစ်စုံတည်းမပေးပါဘူး။သမ္မတဘိုင်ဒန်ကတောက်ချန်နေတုန်းကသူ sorry Arabia ကိုမကြခင်သွားဖို့ရှိတယ်လို့သတင်းတောက်တွေကိုပြောခဲ့တယ်လို့သူက sorry ancient မင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံမှာဖြစ်ကြောင်းသတင်းတွေမှာဖော်ပြနေတာပါ။ sorry သတင်းသမား Jamal Khashoggi 2018ကတူရကီမှာအသက်ခံရတာရင်းနှီးစစ်ပွဲနဲ့လက်ရှိလောင်စာဆွမ်းရည်ဈေးကျဉ်းမှုတွေကြောင့် sorry Arabia နဲ့ဆက်ဆံရေးတင်းမာမှုတွေပြေလျော့စေဖို့အတွက်အခုခီးစင်တွေကအထောက်အကူပေးနိုင်ခြင်းရှိနေပါတယ်
။ COVID ကရောဂါပြန့်နှံ့ခြင်းမဖြစ်ခင်ကလေးကဖျားဘူးတွေကိုပိတ်ပင်ထားတဲ့ sorry Arabia နိုင်ငံဟာစနေနေ့မှာပထမဆုံးအနေနဲ့ Hajj ဖျားဘူးခီးတယ်တွေကိုကျူးစွခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေစနေနေ့မှာ၄ချောင်းကနေစော်ရီနိုင်ငံမဒီနာမြို့ကိုရောက်ရှိကြပြီးရှေးလာမှာဟတ်ဝစ်ပြူဖို့အတွက်ကြိုတင်ပြင်ဆင်တဲ့အနေနဲ့လာမယ့်သတင်းပတ်ထဲနိုင်ငံတောင်ပိုင်းမှာရှိတဲ့မက္ကာမြို့ကိုသွားရောက်ဖို့စီစဉ်နေတယ်လို့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြနေကြပါတယ်။အင်ဒိုနီးရှားနိုင်ငံကဖျားဘူးတွေလာရောက်တာဒီနှစ်ထဲမှာပထမဆုံးဖြစ်ပြီးနောက်ထပ်မလေးရှားနဲ့အိန္ဒိယကဖျားဘူးလေယာဉ်တွေလာရောက်ကြလိမ့်မယ်လို့လဲဆော်ဒီနိုင်ငံဟတ်ဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူမိုဟာမက်အယ်ဘဂျာဝီကနိုင်ငံပိုင်မီဒီယာရုပ်သံဌာနကိုပြောကြားပါတယ်။ကမ္ဘာမှာဖျားဘူးတွေအများဆုံးစုစည်းရာနေရာတွေထဲမှာအပါအဝင်ဖြစ်တဲ့မက္ကာမှာကယောဂါမတိုင်ခင်2019ခုနှစ်ကဆိုရင်မွတ်စလင်ဖျားဘူးပေါင်း2000ခွဲလောက်အထိလာရောက်ခဲ့ကြပါတယ်။ကိုဗစ်ကာယောဂါဖြစ်ပွားပြီးတဲ့နောက်ဖျားဘူးတထောင်ပဲခွင့်ပြုတော့မယ်လို့ဆော်ဒီအစိုးရကကြေညာခဲ့ပါတယ်။အဲဒီနောက်မှာဆော်ဒီနိုင်ငံသားတွေနဲ့မက္ကာမှာနေထိုင်ကြသူတွေကကိုဗစ်ကာယောဂါကာကွယ်ဆေးအပြည့်ထိုးထားတဲ့သူတွေကိုပဲမက်စလင်နဲ့မွတ်စလင်ပေါင်း6000ကိုရွေးချယ်ဖျားဖူးခွင့်ပြုခဲ့ပါတယ်။ကိုဗစ်ကာယောဂါမဖြစ်ပွားမှုကဆိုရင်ဆော်ဒီနိုင်ငံအနေနဲ့ဟတ်ဖျားဘူးတွေစီကဝင်ငွေဒေါ်လာတန်ပေါင်း 12,000 ရရှိပြီးနိုင်ငံအတွက်အဓိကဝင်ငွေလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8433░░░░░░░░░░░░░░░░░░░░││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││
││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││││ић
ဒီဝေအမေရိကန်တံမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။2019ကစပြီးပထမဆုံးအချိန်ဖြစ်တဲ့မြောက်ကိုရီးယားကနျူကလ িয়ার လက်နက်စမ်းသပ်မယ်အလားအလာတွေတွေ့နေတဲ့အချိန်မှာပဲအမေရိကန်လင်းတင်းတင်းမော့ရော်နယ်ဒ်ရီဂန်အပါအဝင်တောင်ကိုရီးယားနဲ့ရေချောင်းပူတွဲဆေးရေးလက်ချက်မှုတွေဆက်နေတဲ့ကဖိလစ်ပိုင်ပင်လယ်ပြင်မှာအဆုံးသတ်ခဲ့တယ်လို့နှစ်နိုင်ငံစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဂျပန်နိုင်ငံအိုကီနာဝါကမ်းလွန်ကနိုင်ငံတကာရေပြင်မှာခြေစပင်းတွေကဆက်တင်တဲ့သုံးရက်ကြာဆေးရေးလက်ချက်မှုဟာ2019နိုဝင်ဘာကစပြီးပထမဆုံးအချိန်အမေရိကန်လင်းတင်းတင်းမော့ပါပါဝင်တဲ့လက်ချက်မှုလည်းဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့တိုက်ချင်းဖြင့်ပတ်ချင်းတဲ့မီဇိုင်းတုံးစမ်းသပ်မှုတွေနဲ့ရန်လိုတဲ့အပြုအမူတွေတွေ့နေရတဲ့အချိန်မှာပဲရော်နယ်ဒ်ရီဂန်စစ်တမ်းမော့ဟာအမေရိကန် USS Theodore Roosevelt နဲ့နင်မစ်တမ်းမော့တွေနဲ့ပေါင်းပြီးရှာရှာပါပါအမေရိကန်စစ်တမ်းမော့၃စင်းတောင်ကိုရီးယားရေစက်တမ်းမော့တွေနဲ့ပူးတွဲဆေးလက်ချက်တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တောင်ကိုရီးယားသမ္မတတဲ့ယုံဆုပ်ရိုးတို့ကကြီးထွားလာနေတဲ့မြောက်ကိုရီးယားချင်းချောက်မှုအန်ဂျယ်ရင်ဆိုင်မှုနှစ်နိုင်ငံကာကွယ်ဆိုင်ရာလက်ချက်မှုတွေအဆင့်မြင့်ကျန်မှာဖြစ်တယ်လို့တောင်ကိုရီးယားကိုကာကွယ်ပေးဖို့အမေရိကန်ဘက်ကလုံနိုင်တဲ့နည်းတွေရှာမယ်လို့မကြာသေးခင်ကကျင်းပခဲ့တဲ့ဆိုးထိပ်တိစည်းဝေးမှာနှစ်ဖက်သဘောတူခဲ့ပြီးတဲ့နောက်အခုလိုဆေးလက်ချက်မှုလှုပ်လာတာလည်းဖြစ်ပါတယ်
။တရုတ်နိုင်ငံမှာဒီမိုကရေစီရဲ့အရေးဆိုတောင်းဆိုခဲ့တဲ့တရားနာမင်းရင်ပြင်လူထုအုံကြွမှုနှိမ်နှင်းခံရခြင်း33နှစ်မြောက်အဖြစ်ဟောင်ကောင်မှာအထိမ်းအမှတ်ပွဲကျင်းပဖို့ကြိုးစားသူတချို့ကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ Social Democratic Party LSD က ဝေယံပန်းအပါဝင်အ ਨੇ စုံလူဒါဇင်ဝဲလောက်ကိုရဲတပ်ဖွဲ့ဝင်တွေကဆွဲခေါ်ဖမ်းဆီးသွားတာကိုတွေ့ရကြောင်းနဲ့နောက်ပိုင်းမှာပြန်လွတ်ပေးခဲ့ကြောင်း AFP သတင်းမှာဖော်ပြပါရတယ်။ဟောင်ကောင်မှာရှိရဟောင်ကောင်မှာရှိနေတဲ့နိုင်ငံတကာကောင်စစ်ဝင်ရုံးအတော်များများကလည်းညအချိန်ပိုင်းမှာအဆောက်အုံဂျရင်းပေါက်တွေပေါ်မှာဖျောင်းနိုင်တွေထုံညိပြီးတရားနာမင်းရင်ပြင်အထိမ်းအမှတ်ကိုဂုဏ်ပြုကြပါရတယ်။အာဏာပိုင်တွေကတော့လူစုလူဝေးမရှိဘဲလူစုလူဝေးလုပ်ရင်အမြင့်ဆုံးထောင်ဒဏ်၅နှစ်အထိချမှတ်နိုင်ကြောင်သတိပေးထားပါရတယ်။ဒါအပြင်တရားနာမင်းရင်ပြင်လူလူအုံကြွားမှုနှိမ်နင်းခံရတဲ့အထိမ်းအမှတ်အဖြစ်နှစ်စဉ်နှစ်တိုင်းဖျောင်းနိုင်ပြီးထုံညိစူတောင်ပွဲကျင်းပလေရှိတဲ့ဟောင်ကောင်ကဗစ်တိုးရီးယားပန်းရံကိုလည်းပိတ်ပင်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာအပူလွန်ကဲတဲ့ဒဏ်ကိုခံနေကြပါတယ်။မကြခင်ကမှမိုးပြေကလေးခဏရွာပြီးနောက်ပိုင်းအပူချိန်တန်းပြီးတက်လာတဲ့အတွက်အခြေအနေကပိုပြီးဆိုးနေတာပါ။မြို့တော်နယူးဒေးလီမှာပြင်းထန်တဲ့အပူချိန်ခံစားနေရတာနှစ်ရက်ရှိပြီဖြစ်ပြီးစနေနေ့မှာအပူချိန်က43ဒီဂရီဆယ်စီယပ်လောက်ဖြစ်နေတဲ့အတွက်ထိဆောင်မှုအပူဒဏ်ကိုကာကွယ်နေရပါတယ်။အပူလိုင်းရက်ခတ်မှုကမနစ်ကတည်းကပိုတယ်လို့မြို့ကန်ကပြောပါတယ်။အိန္ဒိယလေပိုင်းမူလဝတ္ထဌာနပညာရှင်တူကတော့လာမယ့်ရက်တွေမှာလည်းအပူချိန်မြင့်နေအောင်မယ်လို့ပြောပါတယ
်။ इस बार ये प्री मानसून एक्टिविटी बहुत ज्यादा देखने को नहीं मिल रही है इसी के कारण जो दिन के अधिकतम तापमान है ये पूरे
प्रदेश में मौसम में အချို့ကာလတွေမှာတွေ့ရလေရှိတဲ့အရေးလက္ခဏာတွေကိုဂူလီမတွေ့ရသေးတဲ့အတွက်ဒီနေ့တစ်ခုလုံးမှာရက်အတော်များများအပူချိန်တိုးလာနေတာဖြစ်ပြီးလာမယ့်ရက်တွေမှာလည်းဆက်ပြီးပူနေအောင်မယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံမှာမတ်လဟာအပူဆုံးလဖြစ်ရှိနေတာနှစ်ပေါင်းတရားကြော်ရှိနေပြီဖြစ်ပါတယ
်။အာကာသဟာရီဂိတ်မုန်တိုင်းကြောင့်ကျူဘားနိုင်ငံအနောက်ဘက်နေရာတော်များများမှာမိုးသီးထန်ရေကြီးမှုတွေဖြစ်ပွားပြီးဟာဗနာမြို့တော်မှာအ ਨੇ စုံလူ၃ဦးသေဆုံးခဲ့ပါတယ်။လူထောင်ပေါင်းများစွာနေထိုင်ကြတဲ့အဲ့ဒီဒေသမှာလျှက်စစ်မှုတွေပြတ်တောက်ကုန်ပြီးပိုင်နာဒဲလ်ရိုင်ယိုပြည်နယ်မှာလူတစ်ယောက်ပျောက်ဆုံးနေတယ်လို့လည်းကျူဘားအာဏာပိုင်တွေကပြောပါတယ်။ကျူဘားနိုင်ငံအလဲပိုင်းနဲ့အနောက်ဘက်ဒေသတွေမှာမိုးကြိုးမုန်တိုင်းနဲ့မိုးတဲတဲမဲမဲရွာချနေတာဟာမိုးရေချိန်ရှစ်လက်မှအထက်ရှိပြီးမနစ်တနေ့ကနဲ့ဒီကနေ့အထိဇက်တိုက်ဆိုသလိုမိုးရွာနိုင်သေးကြောင်းမိုးလေဝသဌာနကပြောပါတယ်ဟာဘာနာဒေသမှာလူပေါင်း 2,000 နီးပါးလောက်ဟာသူတို့နေအိမ်တွေကနေဘေးလွတ်ရာကိုပြောင်းရွှေ့ပို့ပြင်ဆင်နေကြပြီးလူပေါင်း 5,000 လောက်ဟာလည်းလျှက်စင်မိမရကြတော့ဘူးလို့အာဏာပိုင်တွေကပြောပါတယ်အာဂါတာဟာရီဂိတ်မုန်တိုင်းဟာမက္ကဆီကိုနိုင်ငံတောင်ပိုင်းကိုလည်းတိုက်ခိုက်ခဲ့ပြီးအတ္လန္တစ်သမုဒ္ဒရာအမှအပူပိုင်းမုန်တိုင်းအဖြစ်ပြန်လည်အားကောင်းလာခဲ့တယ်လို့မိုင်ယာမီအခြေစိုက်အမေရိကန်အမျိုးသားဟာရီဂိတ်စင်တာကပြောဆိုပါတယ်ခင်ဗျာ
ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဥက္ကမောင်စုမင်းတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးမှာဖြစ်ပါတယ်။ဟောင်ကောင်အာဏာပိုင်တို့ကဗစ်တိုးရီးယားပန်းချံအညီမှာစနေနေ့ကလုံခြုံရေးတင်းကျပ်ခဲ့ပြီးလွန်ခဲ့တဲ့33ရက်ဇွန်လ4ရက်နေ့တရုတ်နိုင်ငံချန်နယ်မင်ရင်ပြင်အစုလိုက်ပြုံလိုက်တပ်ဖြတ်မှုအထိမ့်မှဖြစ်နေမစုစည်းကြဖို့ကိုလည်းလူတွေကိုသတိပေးခဲ့ပါတယ်။နားဆင်ကြပါရှင်။
1998ခုနှစ်ဇူလိုင်လ1ရက်နေ့မှာဟောင်ကောင်ကိုဗြိတိန်ထံကနေတရုတ်တို့လွှဲပြောင်းရယူခဲ့ပြီးနောက်ပိုင်းဟောင်ကောင်ရဲ့ပြည်သူတွေရဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေရဲ့လွတ်လပ်ခွင့်တွေဆုံးရှုံးကျဆင်းလာနေတယ်လို့ပြောကြပါတယ်။ဟောင်ကောင်ပြည်သူတူဖြစ်တဲ့အသက်58နှစ်အရွယ်ဗစ်တာကတော့အခုလိုပြောပါတယ
်။ဟုတ်ရှိကြည်ရောက်ခေါ်ချီကောင်းတယ
်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာလှုပ်ရှားခွင့်အပါအဝင်ဟောင်ကောင်မှာလွတ်လပ်ခွင့်ကကြာဆင်းလာနေပါတယ်အလုံးယောပါလာနေပါတယ်ဖန်ခံရမှာကြောက်ရတာကြောင့်အလုံးကနှုတ်ဆိတ်နေကြပါတယ်ဒါကြောင့်လည်းအခုဆိုရင်အလုံးကဘာမှလည်းမပြောဘာမှလည်းမလုပ်ကြတော့ပါဘူ
းတရုတ်နိုင်ငံတွင်မှာတန်နမင်ရင်ပြင်အစုလိုက်အပြုတ်လိုက်တက်ဖြတ်မှုအောက်မေ့ပွဲလူမှုစုဝေးမှုတွေကိုတရုတ်အာဏာပိုင်တွေကတားမြစ်ထားသလိုပဲဟောင်ကောင်အာဏာပိုင်တွေကလည်းအလားတူလှုပ်လာတာပါဟောင်ကောင်ပြည်သူအသက်40နှစ်အရွယ်အင်ဂျလာဝေါင်းကအခုလိုပြောပါတယ
်အဲခေဆတ်ရောက်公園本身應該好
တကယ်တော့ပန်းချံဆိုတာကျမတို့လူပြည်သူတွေအတွက်လမ်းလျှောက်ဖို့ဖြတ်သန်းသွားလာဖို့ဒါမှမဟုတ်လဲလွတ်လပ်လပ်လပ်လှုပ်ရှားမှုတွေလုပ်ဖို့ဖြစ်ရမှာပါဗစ်တိုးရီးယားပန်းချံတစ်ခုလုံးကိုနေ့လယ်12နာရီမှာအားလုံးပိတ်လိုက်တာကိုနားမလည်နိုင်ပါဘူး
တရုတ်အစိုးရကိုစန့်ကျင်တဲ့အသက်53နှစ်အရွယ်ဝမ်ဒန်းကအခုလိုပြောပါတယ
်။ဆင်ကာပူ现在已经进入一个我称之为黑暗时期
ဒီအချိန်ကဟောင်ကောင်အတွက်ကန်ဆိုးမိုးမောင်းကြားမှုလို့သုံးလို့ရပါတယ်။
ဇွန်လ၄ရက်နေ့အထိမ်းမှခန်းနာကိုတင်တားမြစ်တယ်လို့မထင်ပါဘူး။တန်းကျင်ဘက်သဘောထားရှိကြတဲ့ငငယ်ကြီးလှူရှာမှုအားလုံးကိုလည်းတားမြစ်ပြေပြင်းပါလိမ့်မယ်။တရုတ်နိုင်ငံမှာ1946ခုနှစ်အေပြီ15ရက်မှာစခဲ့တဲ့ကျောင်းသားတွေဦးဆောင်တဲ့အုံကြွမှုကိုဖြုတ်ခွင်းတဲ့အနေနဲ့1946ခုနှစ်ဇွန်လ၄ရက်နေ့မှာဘေကျင်းမြို့လေကတီအန်နမ်ရှင်ပြင်းနဲ့ဤတဝိုင်းမှာတရုတ်စစ်တပ်ကတနက်နေ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ကျွန်တော်တို့ကတော့ဒီနေ့ကနေ့ချင်းနေချရတာဖြစ်ပါတယ်ရှင်။ကြာခင်မှာတော့အချင်းထောင်တွင်နှင်းပန်းနှိမ့်ဆက်မှုတွေကိုစုစည်းတင်ပြထားတဲ့ဒုတ်တန်အစီအစဉ်လက်နက်ကန်ဆောင်ခွင့်တော်လန်ခွင့်အကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ကျန်ကဘာအပစင်ခနာတို့ကိုနားဆင်ကြရဖို့ရှိပါတယ်ရှင်။အခုတော့ထိုင်းနိုင်ငံဘက်ကမြန်မာလုပ်သားတွေဖမ်းဆီးခံရတဲ့အခြေအနေကို ဒီကနေ့ကတရားစီဝင်တဲ့အုပ်ကိုတက်ပြီးမြင်းမြုပ်အလောင်းဖြောက်ခံထားတဲ့အမှုနဲ့ပတ်သက်လို့တရားခံကိုဖမ်းဆီးနိုင်ဖို့အတွက်တရားမဝင်၄၀ဖြတ်ကျော်ဝင်ရောက်လာတဲ့မြန်မာရွှေပြောင်းအလုပ်သမားတွေ့ကိုထိုင်းအာဏာပိုင်တွေကတုံးရဲ့အတွင်မှာဖမ်းဆီးနေတာကဟာဆိုရင်အခုဆိုရင်လူပေါင်း300နီးပါးအထိရှိလာပြီလို့ရွှေပြောင်းအလုပ်သမားခွင့်ရေးကွန်ရက်ကပြောပါတယ်။မအေးအေးမှာသတင်းပေးဖို့ထားပ
long as a ma, Tanyang and Lada U, Tapia Kayabi, along with Tapia Kantaya at Chisinyao, Tayana by Niga, Tanya Shidurigo, Lightning Shapley, Pansi Gayama, Akusoye, a Tau Tame, Yama, Toya Niba, Pansi Kanaya Jam, Shidano the Marque, Koyaye, Hayan Yu Dowinger, Uba Yiga, Akulu, Jabare.
ဒီပုံလို့ဒီကမ္မလေးဒီတော့ထားမင်းနေရာမရှိတော့မှာသူကမဲလက်ဒီပါတယ်စပ်ပြီးတော့နေပြီးတော့ထားထားတဲ့အလုပ်သမားတွေကိုမဲလက်ဆက်ပြီးတော့ထားတယ်ဟာဟုတ်သူတို့ကတော့နေနေတိုင်းရှာပြီးတော့ထားလာပါတော့ဒီလူတင်မှုဖြစ်ပြီးတဲ့နောက်ပိုင်းကနေပြီးတော့တစ်ခါအမိအရာသူတို့ကနေပြီးတော့ပုံဖြစ်ပြီးရှာဖို့ထားနေတယ်ထားလို့နေတဲ့လူတွေကိုရရှိတယ်အခုဆိုရင်နေရာကျတော့ညနေပဲရှိတယ်မဟုတ်ဘူးဟုတ
ကျွန်တော်တို့ကဖမ်းနေမှာဟုတ်ကဲ့အလူသားမှုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအထက်ကအရာရှိတွေရဲ့ဒေသခံအရာရှိတွေရဲ့ဒီဖျက်ပေးမှုအရာကိုသူတို့ကနေပြီးတော့အဲ့လိုပဲဒီတရားမဟုတ်အလို့သမားကိုတမရဘူးအလို့ကိုသူတို့ကလိုက်ပြီးတော့ရှုံပြီးတော့ဖမ်းနေမှာထိုင်းနိုင်ငံသားတိတ်ဆုံးခဲ့တဲ့မေလ
30 ရက်မှာအကုန်လုံးကိုလည်းပြီးတော့ဒီသူတို့ရေးအရာရှိတွေဒီအများကြီးနဲ့နေပြီးတော့လိုက်လံရှာဖွေဖမ်းဆီးတယ်နောက်ပြီးတော့အနည်းငယ်တာဝန်ရှင်ကျွန်တော်တို့မြန်မာအလို့သမားတွေသွားပြီးတော့နေရတဲ့အခန်းတွေမှာလိုက်လံရှာဖွေပြီးတော့တရားမဟုတ်အလို့သမားကိုတမရဖို့သူတို့ကလိုက်လံဖမ်းဆီးတဲ့အခုဒီပုံရိပ်ရှိဒီမှာဟုတ်ကဲ့
အခုဆိုရင်ထုံးလုံးရဲစခန်းမှာနေရာထိုင်ခင်းမလုံလောက်တာကြောင့်တလဘတ အခက်အခဲဖြစ်နေကြတဲ့မြန်မာတွေကိုကူညီကြဖို့ကိုလည်းကူညီပေးနိုင်သူတွေကိုစော်ဩနေရတယ်လို့လည်းဥပကြီးကပြောပါတယ
်။ဟုတ်ကဲ့အဲ့လိုအစအတော့တရားနဲ့သူတို့အတွက်ပုံလုံးမျိုးဆိုတာမဖြစ်နိုင်ဘူးလို့ဒီလောက်ဖွင့်ပြတဲ့သူတွေများတော့အဝတ်အစားတွေလည်းမပါတော့ဘူးတိုးထဲမှာဆိုတော့သူကနေစားကလေးကလာခဲ့တယ်ကသူတို့ကအဝတ်တစ်ခုတစ်ခုနဲ့လာခဲ့ကြတဲ့အနေအထားတွေမှာအဲ့ဒ
ါထိုင်းမလေးနယ်စပ်ဆုံးလာပြီနဲ့ဟိုက်ရိုင်မျိုးဗန်ရိုင်ဗန်ဖလူထုံးလုံးစားတဲ့နေရာဒေသတစ်ဝိုက်ကတောအုပ်ထဲမှာကျိုးတုပ်ပြီးပါဇက်ကိုပိတ်ဆို့ထားတဲ့အမျိုးသားတဦးရဲ့ရုပ်အလောင်းမြှောက်နှံထားတာကိုတွေ့ရပြီးတဲ့နောက်မလေးရှားနိုင်ငံကိုသွားဖို့တောအုပ်တစ်ခုမှာပေါအောင်နေတဲ့မြန်မာရွှေပြောင်းလူသမား60ကိုစတင်ဖမ်းဆီးခဲ့တာပါအသက်ခံရသူဟာတိုက်ခိုက်ခံရတဲ့လက္ခဏာတွေ့ရတယ်ဆိုပြီးထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဒီနောက်မှာတော့ဟိုက်ရိုင်မြို့နယ်ဗန်ဖလူကျေးရွာထဲကနေအိမ်တွေမှာလူပုံကူးသူတွေကကားနဲ့လာခေါ်မကိုစောင့်နေကြတဲ့မြန်မာလူသမားတွေတန်းရရီကြေးရွာတွေထဲမှာနေထိုင်နေကြတဲ့အထောက်ထားမဲ့မြန်မာတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးနေတာဟာအခုဆိုရင်လူဦးရေ300နီးပါးရှိသွားပြီဖြစ်ပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတောင်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောရရှင်များရှင်အခုကတော့ပြည်တွင်းလူခွင့်ရေးအခြေအနေတွေကိုစူးစီးတင်ပြပေးနေတဲ့အပတ်စဉ်ဒုအတန်အစီအစဉ်ကိုနားဆင်ကြပါရှင်။
မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကတင်ဆက်ကြတာဖြစ်ပါရဲ့။ဒီတစ်ပတ်မှာတော့အချင်းတောင်တွေထဲမှာအာနာပိုင်းတွေကအသက်အန္တရာယ်ကိုချင်းချောက်တာတွေ၊ဒိန်ပိုင်းဆိုင်ရာဆော်ကားတာတွေနဲ့စိတ်ပိုင်းဆိုင်ရာနှင်းပန်းနှိမ့်ဆက်တာတွေကိုလွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ပြောပြချက်အရာသိလာရပါတယ်။ဒီဆောင်မကိုဒို့တိုင်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့တန်လွင်တိုင်းကဒမင်းတော်မြတ်တစင်ကတင်ဆက်ပေးမှာဖြစ်ပါတယ်။
အာနာသိမ်းပြီးနောက်နိုင်ငံတော်ဝန်ကအချင်းချင်းတွေမှာလူခွင့်ရေးတွေဆူဆူဝါဝါချိုးဖောက်ခံနေရတာကိုနိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ခံဝင်တဲ့ပြည်လွတ်လာကြသူတွေကပြောကြပါဗျ။အာနာသိမ်းပြီးချိန်ကစလို့နိုင်ငံရေးအကျဉ်းသားသတောင်းကျော်ကိုစစ်ကောင်စီရဲ့လုံခြုံရေးအဖွဲ့တွေကဖမ်းဆီးထိန်းသိမ်းခဲ့ကြပါဗျ။ဖမ်းဆီးခံနိုင်ငံရေးအကျဉ်းသားတွေဟာနိုင်ငံတကာဥပဒေအရအကျဉ်းသူအကျဉ်းသားတွေရပိုင်ခွင့်ရှိတဲ့ဥပဒေအကာအကွယ်တွေကိုပင်မဆိုထားနဲ့လူတိုင်းမဖြစ်မနေရပိုင်ခွင့်ရှိတဲ့အခြေခံလူအခွင့်အရေးကိုပင်အကျဉ်းထောင်တွေအတွင်းဆုံးရှုံးနေပါတယ်။အဲ့ဒီထဲမှာဖန်ဆီးခံနိုင်ငံရေးအကျဉ်းသားတချို့ကိုထောင်အာဏာပိုင်တွေကရေငတ်ထားတာ၊ထမင်းမကျွေးတာ၊စေကူတာခွင့်မပေးတာတွေအပြင်သူတို့လိုချင်တဲ့အဖြေမရမချင်းစစ်လက်မီနဲ့တိုးတာ၊ချင်းကျိုးပေါ်မှာဒူးထောက်ခိုင်းတာ၊ခြေတလုံးကိုပလင်းနဲ့ထိတ်တာနဲ့ခန္ဓာကိုယ်တစ်ခုလုံးဒဏ်ရာပလပဖြစ်သွားတဲ့အထိရိုက်နှက်နှိပ်စက်တပ်ဖြတ်တာတွေခံနေရပါတယ်။အချင်းချောင်တို့ကမှအချင်းချခံရပြီးပြန်လည်လွတ်မြောက်လာတယ်။နိုင်ငံရေးအကျဉ်းသားတူကအခုလိုပဲပြောပြလာပါဗျ
။ကျွန်တော်တို့လည်းအနီးကဆုံးနေခဲ့တဲ့အူပေါ့နော်။နေဆက်ခံရမှာသူဆိုရင်ဒီကြောပြင်းတပြင်းလုံးဆုတ်ပြတ်သွားတဲ့ဒီရိုက်ခံရတာကြီးနောက်ခုနလိုလမ်းလျှောက်လို့မရနိုင်တဲ့အထိအောင်ဟိုဘယ်လိုပြောမလဲ။လောကဟိုလမ်းလျှောက်လို့ဟိုတယောက်တည်းသွားပြီးလမ်းလျှောက်လို့မရတဲ့အထိတရားလူတော်တယောက်တွဲပြီးသွားတဲ့အထိလို့ဘယ်လိုဆိုလို့ကတော့သူကဖြစ်ခဲ့ရပေါ့နော်။
စစ်ပိုင်ဆိုင်ရာထိခိုက်ကြက်စီအောင်နှိမ့်ဆက်တာတွေကလည်းတနင်္ဂနွေလုံးကထောင်တွေမှာလုံနေကြလို့ရတဲ့ခုဖြစ်ပါတယ်။အမောက်ခန်းထဲမှာပိတ်လောင်ထားပြီးအသက်အန္တရာယ်ကိုချင်းချောက်ခံရတာမျိုးတွေပါ။နောက်တစ်ခုကအဖမ်းခံရသူတယောက်ကိုခဏလောက်လွတ်ပေးပြီးပြန်ဖမ်းတာလည်းရှိပါတယ်။အော်တိုဘာလာတုန်းကမြန်မာနိုင်ငံအလဲပိုင်းကနိုင်ငံရေးအကျဉ်းသားတယောက်ကိုလွတ်ငင်းချမှတ်ခွင့်နဲ့လွတ်ပေးခဲ့ပြီးနောက်၈ရက်ကြာမှပြန်ဖမ်းခဲ့ပါတယ်။သူကိုစစ်ကြောရေးကိုခေါ်သွားပြီးအသက်သေဆုံးတဲ့အထိနှိမ့်ဆက်တာခံခဲ့ရပါတယ်။အဆိုးဆုံးအခြေအနေကတော့ထောင်အာဏာပိုင်တွေကဖက်စီခန့်နိုင်ငံရေးအကျဉ်းသားတွေကိုသူ့ရဲ့ရှေ့နေမိသားစုတွေနဲ့တွေ့ခွင့်ပိတ်ပင်ထားစေမှာပဲ။လိင်ပိုင်းဆိုင်ရာစော်ကားတာ၊မကိန်းတင်တာတွေတွေ့ကြုံရတာပါ။နိုင်ငံရေးအကျဉ်းသားများ၊ကုညီဆောက်ရှောက်ရေးအသင်း AAPP တာဝန်ရှိသူတို့ကတော့ဖက်စီခန့်နိုင်ငံရေးအကျဉ်းသားမိသားစုဝင်တွေကိုထောင်ဝင်စာတွေ့ခွင့်ကန့်သတ်တာဟာအဆိုးဝါးဆုံးလူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့မှတ်ချက်ပြုပါတယ်။
ခုလိုလေနိုင်ငံရေးအကျဉ်းသားတွေကိုဒီထောင်ဝင်စာမိသားစုနဲ့ထောင်ဝင်စာတွေ့ခွင့်မပေးတဲ့ကိစ္စကတော့အကျဉ်းသားအခွင့်အရေးကိုအပြည့်အဝချိုးဖောက်တာဖြစ်ပါတယ်။အဲ့တော့အကျဉ်းဆောင်တွေမှာရှိတဲ့အကျဉ်းသားတွေကမိသားစုနဲ့တွေ့ခွင့်ရကိုရပါမယ်။မိသားစုတွေကပို့ပေးတဲ့ဒီပါဆယ်တွေပါလက်ခံရရှိဖို့လိုအပ်ပါတယ်။ဒါကဒီနိုင်ငံရေးအကျဉ်းသားတွေတင်မဟုတ်ပါဘူး။အကျဉ်းသားအလုံးရဲ့အခွင့်အရေးကိုချိုးဖောက်လိုက်တာဖြစ်တယ်ပေါ့နော်။ဒါအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်ပါတယ်။
ဖက်စီခန့်နိုင်ငံရေးကျင်းသားတွေဟာထောင်အာဏာပိုင်တွေရိုက်နှက်နှိမ့်ဆက်လို့ဒဏ်ရာရတာဖြစ်စေနေထိုင်မကောင်းတာဖြစ်စေစစ်ကူတာခွင့်တင်ပြရမှာလဲပယ်ချခံနေရသလိုကိုယ်နီကိုဟန်နဲ့ကူတာနေတာဖြစ်ပါတယ်။ထောင်စည်းရုံတွေမှာသွားရောက်ပြတာရင်လဲပါရာဆီတမောနဲ့ဘာမီဒွန်ကလွဲပြီးကျန်စည်းဝါပစ္စည်းရရှိတာမရှိဘူးလို့နိုင်ငံရေးအကျဉ်းသားတွေကပြောပါတယ်။ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကလူခွင့်ရေးကောင်စီကိုတင်တဲ့အစီရင်ခံစာမှာလဲဖက်စီခံရသူတွေဟာစစ်ကြောရေးမှာကာလကြာရှည်စွာနှိမ့်ဆက်နီးပေါင်းစုံနဲ့ညှဉ်းပန်းခံရတယ်လို့မှတ်တမ်းတင်ထားပါတယ်။စစ်ကြောရေးမှာလိမ်ပိုင်းဆိုင်ရာကျူးလွန်ခံရတာတွေအဓမ္မပြုကျင့်ခံရတာတွေနဲ့ဖက်စီခံလာရခြင်းအစာရည်စာဖြတ်ခံရတာတိုက်ပိတ်ခံရတာဆက်စစ်နဲ့တိုးတာအမျိုးမျိုးမသိတဲ့ဆေးတွေထိုးသွင်းခံရတာနဲ့အစ္စလမ်ဘာသာဝင်တွေဆိုရင်ဝတ်တာအတင်းမျိုးချခိုင်းတာမျိုးတွေလည်းပြုလုပ်တယ်လို့ဒီစီရင်ခံစာမှာဖော်ပြထားပါတယ်။အစီရင်ခံစာမှာကျူးလွန်သူတွေတာဝန်ခံမှုရှိဖို့နဲ့အကျက်တဲကာလကိုဖြည့်ရှင်းနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနေနဲ့စွမ်းနိုင်သမျှပါဝင်ကူညီကြဖို့အတွက်မြန်မာပြည်သူတွေခံစားနေရတဲ့ထိတ်လန့်စရာနိုင်ငံတကာဥပဒေချိုးဖောက်မှုတွေကနိုင်ငံတကာရဲ့ခိုင်မာတဲ့စီးလုံးညီညွတ်ပြီးပြတ်သားတဲ့တုတ်ပြတ်မှုကိုတောင်းဆိုပါတယ်လို့ဆိုထားပါတယ်။ပြည်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတဦးကတော့အချင်းထောင်ထဲမှာစစ်ကူတာခွင့်မရတာကြောင့်အသက်သေဆုံးတာတွေရှိနေတယ်လို့ဆိုပါတယ်။
ကျမရဲ့ဆောက်ဆောင်မှုကအချိန်ကကျမရဲ့ဆောက်ဆောင်မှုကထောင်ထဲမှာစိုးရရပဲပြောမယ်ဆိုရင်ကျွန်တော်တို့ဘာရောဂါဖြစ်ဖြစ်ဟိုပါရာစီမွန်နဲ့အာမီတိုမေးရရဲ့အဖြစ်မျိုးကျွန်တော်ရပါတော့အဲ့လိုကျွန်တော်ရှင်းနေတဲ့အတွက်မှာဆိုရင်ဟိုလူတူဦးသက်ဆုံးဆုံးနဲ့ရှင်းနေဒီကိုရောက်လိုက်တယ်ပေါ့နော်သူကဟိုကျမရဲ့ဆောက်ဆောင်မှုမရလိုက်တဲ့အတွက်ဒီစီးကျိုးတက်ပြီးတော့အသက်ဆုံ
go, Katika Amapizibe, Sisitanata be Luda Chin Sanaga, Kuyunata Sasan Yamelo, Popia Tavare. A tinare, Jopia Chadrigole, Kuyuta Sign Natan Biama Pibare. Tati, a tintan lesser Ubri Poma, Titilia, a tintat Uha, a tintan Wene, Damamaho, the Chadu Ugo, Ata and the Buda, Tansu Buda, Bilo Mada, Yaina Bone, Yaina Yamale, in our Alunjo Matoya Bulu, Jatantara Pibare.
ထိုးတန်ကစကားပြောခွင့်ရခဲ့တဲ့တရားထုတ်တော်ရှိနေတယောက်ကလည်းအခုလိုပြောပြထားပါတယ်ဒီအကျဉ်းသားတွေကိုရဲ့မြှုပ်နဲ့ပတ်သက်လို့ကတော့အကျဉ်းတော်လဲဆွဲဝေအပိုက်တရားတစ်ဆင်းနဲ့လေးမှာအကျဉ်းတော်များစီ၉၀၀ဦးကမိဘအန်ရည်ပြုတာဒါမှမဟုတ်အခြားသူတို့ဦးရဲ့ဟိုအသက်ဆုံးခန္ဓာကိုယ်ကိုအပြင်းထန်ဒီချိတ်ကြောက်အန်ရည်ပြုတာမျိုးကိုကာကွယ်ဖို့ဘုံမှုထောင်းမှာသုဘူးထားကြခြင်း ဒီလိုပြတ်ထန်းတာရှိပါတယ်။တကယ်၍အန်ရဲ့ဘေးအန်ကိုကာကွယ်ဖို့သို့မဟုတ်သုဘုထားကြောင့်မူကာကွယ်ဖို့လိုအပ်တဲ့လူဇနီးရမယ်ဆိုရင်လည်းလူအပ်ဒီရဲ့ပုံပြီးအင်အားမတုံးအောင်လို့ဒါအစီအစဉ်ကျွန်တော်တို့ပြတ်ထန်းပေးထားတာရှိပါတယ်။
ဒါကြောင့်ထောက်အောင်နာပိုင်တွေရဲ့လုပ်ရဟာတခင်အားရကျွန်မာဝါတဲ့ပုံစံမျိုးဖြစ်ပြီးအကျဉ်းဆောင်အုပ်ဥပဒေအကျဉ်းဆောင်လက်ဆွဲဥပဒေနဲ့လုံးဝဆန့်ကျင်နေတယ်လို့ဆိုပါရယ်။နိုင်ငံတော်မှရှိတဲ့အကျဉ်းဆောင်တွေမှာကြုံတွေ့ခဲ့ရတဲ့နောက်ထပ်ပြဿနာတစ်ခုကတော့ကိုဗစ်-19 ရောဂါဖြစ်ပွားမှုပါ။ဒါတကအားဖြင့်မွန်ပြည်နယ်ရှိအကျဉ်းဆောင်နှစ်ခုဖြစ်တဲ့မော်လမြိုင ခဲ့ရပါတယ်။အဲ့ဒီလိုယောဂကုသမှုအတွက်တိကျကုသမှုမရရှိသလိုမိမိဘာသာပဲစေဝါမှယူပြီးကုသခဲ့ရတယ်လို့ပြန်လွတ်လာခဲ့တဲ့အမည်မဖော်လို့တဲ့နိုင်ငံရေးအကျဉ်းသားတဦးကပြောပါတယ်။အဂတိလိုက်စားမှုနဲ့ထောင်ပြန်21နှစ်ချမှတ်ခံရတဲ့ဝန်ကြီးနယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းအဒီကာလအတွင်းကိုဗစ်ရောဂါကူးစက်ခံရပေမဲ့လည်းအများအနည်းတူစေကုသခံယူခွင့်မရခဲ့ပါဘူးမြန်မာနိုင်ငံမှာတော့ဆရာငါရှင်ကိုစန့်ကျင်တဲ့နိုင်ငံရေးအကျဉ်းသားတွေဟာအခုခါမှာတော့စစ်ကြောရေးမှာကြိုက်နှက်နှိပ်စက်တပြတ်ခံရတာရဲချုပ်နဲ့အကျဉ်းထောင်တွေမှာမတရားနှိမ့်မနှိပ်စက်မှုတွေကိုစိုးစိုးဝါးဝါးခံစားနေရပါတယ်ဤသို့ပင်ဖြစ်စေအကျဉ်းသားတွေပေါ်လူခွင့်ရင်ချိုးဖောက်နေတဲ့စစ်အုပ်စုအပါအဝင်ထောင်အာဏာပိုင်တွေအနေနဲ့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုတစ်ချိန်ချင်းမှာပြန်ပြီးပိတ်ဆက်ရမယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးသင်း AAPP တာဝန်ရှိသူတို့ကမှတ်ချက်ပြုပါတယ်
။လူခွင့်ရင်ချိုးဖောက်မှုကသူတယောက်တည်းကိုချိုးဖောက်တာမဟုတ်ဘဲနဲ့မိသားစုတစုလုံးအတိုင်းဝန်းတစ်ခုလုံးကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ဒါရင်နဲ့ပတ်သက်ပြီးတော့လေခုနပြောခဲ့တယ်လို့ပဲကျွန်တော်လက်ရှိတာဝန်ထားတဲ့ဒီမတရားအကြမ်းဖက်အာဏာလူစစ်အုပ်စုအပါအဝင်ဒီအချင်းတော်တွေမှာတာဝန်ယူနေတဲ့ကျွန်တော်တာဝန်ရှိတဲ့သူတွေအားလုံးအဆင့်ဆင့်သောတာဝန်ရှိတဲ့သူတွေအားလုံးကတစ်ချိန်မှာပြန်ပြီးတော့ပေးဆက်မှာဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျေနပ်မယ်လို့ဒို့အတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုထည့်သွင်းအဆုံးမပြုထားပါဘူး။ဒို့အတန်အပန်းစဉ်အတန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့ဒီနေ့ကနေမနက်6နာရီကနေ9နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ကြီးဝင်တို့ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်။တရင်ဘတ်ဆင်ကဏ္ဍတစ်ခုဖြစ်တဲ့ဒို့အတန်အပတ်ဆင်အစီအစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ရှင်။သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကနေပါတွေ့ချက်ထုတ်လွှင့်ပေးနေပါတယ်။ဒါအပြင်ကျမတို့ရဲ့ website ဆံမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်တယ်လို့လူမှုကွန်ရက် Facebook ဆံမျက်နှာကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flex application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ51 kHz 5805တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းမှာတော့တပတ်အတွင်းမြန်မာသတင်းများစူးစီးတင်ပြချက်နဲ့ကမ္ဘာသတင်းများစူးစီးတင်ပြချက်တို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ဒီမိုကရေစီစီလုခွင့်ရည်နဲ့ခေပြန်ကပအပတ်စဉ်ကဏ္ဍကိုအရေးဆုံးတင်ပြပေးပါမယ်။လက်နက်ဆွဲကင်ခွင့်နဲ့တော်လန်ခွင့်အခွင့်အရေးနှစ်ရပ်ဟာဒီမိုကရေစီလှုပ်ရှားမှုမှာအရေးကြီးတဲ့အခွင့်အရေးနှစ်ရပ်ဖြစ်ပါတယ်။ဒါပေမဲ့ဒီအခွင့်အရေးနှစ်ရပ်ကိုကျင့်သုံးလိုက်တဲ့အခါခေါင်းဆောင်တွေအတွက်ရင်ဆိုင်ချရတဲ့စင်ခေါ်ချက်တွေရှိပါတယ်။ဒီသတင်းပတ်ဒီမိုကရေစီလုခွင့်ရည်နဲ့ခေပြန်ကပအစီအစဉ်မှာအဲ့ဒီစင်ခေါ်ချက်တွေကိုဦးအောင်သူငိမ့်နဲ့ဦးတင်မောင်တန်းကဆွေးနွေးတင်ပြထားပါတယ်ရှင်။
ဒီကြက်ရဲ့ပကပသတင်းတွေထဲမှာထိတ်တန့်တက်လာခဲ့တဲ့သတင်းကတော့အမေရိကန်နိုင်ငံတက္ကသပြည်နယ်ကဘူတာနဲ့ကျောင်းလေးတစ်ကျောင်းကိုတိတ္တမားတယောက်ကဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်ကြောင့်မလို့ကလေး19ယောက်နဲ့ဆရာမ2ယောက်ကွယ်လွန်သွားခဲ့ပါတယ်။ဒါနဲ့ဆက်နွယ်ပြီးတင်းနက်ကင်ဆောင်ဝင်ကိုဘလို့ထိ ंछ ုံမလဲဆိုတဲ့အငင်းခုံတွေကအမေရိကန်နိုင်ငံမှာနိုင်ငံရေးရာပြန်လည်ပေါ်ပေါက်လာပါတယ်။ Rifle တင်းနက်အသင်းပေါ့နော်။ဒီအသင်းကတာဝန်ရှိတဲ့လူတယောက်ကတင်းနက်ကင်ဆောင်ဝင်ဟာအခြေခံအခွင့်အရေးတရားဖြစ်တယ်ဆိုပြီးပြောလိုက်ပါတယ်။အဲဒါနဲ့ဆောပြီးတော့မြန်မာနိုင်ငံမှာလည်းတင်တဲ့နဲ့လက်လက်တွေကိုကန်ဆောင်ပြီးတော့တော်လိုင်းရေးတရားကိုဆင်နွှဲနေတဲ့အဖြစ်နဲ့ကြုံတွေ့ရပါတယ်။တရင်းတွေမှာပါတဲ့တင်နာကန်ဆောင်ခွင့်နဲ့ပတ်သက်ပြီးကျွန်တော်တို့ကအခွင့်အရေးတရားလို့နိုင်ငံရေးအယူအဆမှာပြောကြတဲ့တော်လန်ပိုင်ခွင့်အခွင့်အရေးတဲ့တင်နာကန်ဆောင်ခွင့်အခွင့်အရေးအခုအကြောင်းကိုဒီကနေ့ကျွန်တော်တို့ဆွေးနွေးဖို့ကြိုးထားပါတယ်။ဒီကနေ့ကျွန်တော်ဖိတ်ခေါ်ထားတဲ့သူကတော့မော်ဗျူအာနဲ့မူဝါဒလေ့လာရေးအဖွဲ့အင်္ဂလိပ်လိုတို့အားဖြင့်တော့ ISP မြန်မာကညွှန်ကြားမှုတယောက်ဖြစ်တဲ့ဦးအောင်သူကြီးဖြစ်ပါတယ်ဆိုတော့ပေါ်သူကြီးပင်လာပ
ါမင်္ဂလာပါဆရာ
ဟုတ်ကဲ့အာနာသိပ်ပြီးကလေးကပေါ့နော်ပြည်သူလူထုဒီထဲကတက်ကြွတဲ့လူတွေပေါ့သူတို့ကိုယ်တိုင်ပြည်သူကော်ဝေးတက်ဖွဲ့ဆိုပြီးဖွဲ့လိုက်တယ်ပြီးတော့တင်တတ်တွေကိုကန်ဆောင်ပြီးတော့တော်လိုင်းရေးတရားကိုဆင်နွှဲလာကြတယ်နိုင်ငံရေးအတွေးခေါ်ရာပြောလို့ရှိရင်တော့တော်လန်ပိုင်ခွင့်ခွင့်ရည်နဲ့တင်တော့ကန်ဆောင်ခွင့်အခွင့်ရည်ဆိုတဲ့ခွင့်ရည်နဲ့ကျွန်တော်တို့ဆက်ဆက်နေတာကိုတွေ့ရပါတယ်ဒီလိုဖြစ်ပြလာတာဘာကြောင့်ဖြစ်ပြလာတယ်လဲစနစ်တွေနဲ့ဘလို့များဆက်ဆက်ပတ်သက်နေမယ်လို့အောင်သူကြီးထင်ပါလဲခင
်ဗျဟုတ်ကဲ့ဟိုကျွန်တော်ပထမဦးဆုံးပြောချင်တာကတော့ဒီဖြစ်ဖြစ်ပေါ့နော်ကျွန်တော်စိတ်လို့ခေါ်တဲ့နိုင်ငံတော်အယူဆမှာဒီတွေးခေါ်ပြောခဲ့တဲ့ပညာရှင်တွေရှိပါတယ်အထူးသဖြင့်တော့ Max Weber ပေါ့ကျွန်တော်တို့ဂျာမန်ပညာရှင်ကပြောတာကတော့နိုင်ငံတော်ဘက်မှာခုနပြောတဲ့လက်နက်ကင်တပ်ဖွဲ့တွေအကြမ်းဖက်မှုတွေကိုလက်ဝါးကြီးအောင်လုပ်ပိုင်ခွင့်ရှိပါတယ်ဆိုတော့ဒါပေမဲ့လည်းတစ်ဖက်မှာသူ့ရဲ့ accountability လို့ခေါ်တဲ့တာဝန်ယူတာဝန်ခံမှုတွေဂျန်တဲ့ good governance ကောင်းမွန်တဲ့အစိုးရဖြစ်ဖို့ကိစ္စတွေဒါလုပ်ရမယ်ဆိုတဲ့ဟာမျိုးဒါဆွေးနွေးချက်တွေအများကြီးရှိပါတယ်ဆိုရင်ဒီသားမှာတော့ကျွန်တော်တို့နိုင်ငံနဲ့ဆက်ဆက်ပြီးတော့ပြောရမယ်ဆိုတော့ဒီကျွန်တော်တို့2021ဆက်အနာသိမ့်မှုပေါ့တော့ဒါကိုဆန့်ကျင်ပြီးတော့ကျွန်တော်တို့ဆန္ဒပြကြပါတယ်ဆိုအဲ့ရဲ့နောက်ပိုင်းမှာတော့ဘယ်လိုဖြစ်လာလဲဆိုတဲ့အခါကျတော့အခုချိန်မှာတော့လက်နက်ကင်တော်လာရေးသည့်ဖြစ်လာတာပေါ့နော်ဆိုရင်ဒီသားမှာတော့ကျွန်တော်မြင်ရတော့ Right to Revolution ပေါ့ဟိုလက်နက်ကင်ပုံကံထားကြွမှုပေါ့ကျွန်တော်တို့တော်လာရေးလောက်ပိုင်ခွင့်ကအခွင့်အရေးတရားဖြစ်တယ်ဆိုတာကဒါကုလသမဂ္ဂဒါလူခွင့်ရေးကြီးညာစာတမ်းတွေမှာလည်းပြဋ္ဌာန်းထားပါတယ်ဆိုတော့ဒီထားတဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကန့်ကွက်စရာမရှိဘူးဆိုလိုတာအစိုးရတရားကသိဖိနှိပ်လာတယ်ဆိုလို့ရှိရင်ပြည်သူလူထုကဆန့်ကျင်ပုံကံခွင့်ရှိပါတယ်ဒါပေမဲ့ပြဿနာကတော့နိုင်မလားမနိုင်ဘူးလားဆိုတဲ့ပြဿနာပါဆိုတော့အဲ့ဒီကိစ္စကတော့မဟာဗျူဟာနဲ့ အများကြီးသက်ဆိုင်တယ်လို့ကျွန်တော်ယူဆတယ်။နောက်တစ်ခုကကျွန်တော်တို့ကဒီချိန်မှာဒီလောက်လက်နက်ကင်ဒေါ်လာရေးတိုင်းတာဒီကိုသွားဖို့လားမသွားဖို့လားပြီးလို့ရှိရင်သွားပြီဆိုရင်လည်းဘယ်လိုပုံစံမျိုးနဲ့ကျွန်တော်တို့ဆက်ပြီးတော့သွားမှလဲပေါ့ဒါတွေကအများကြီးဆွေးနွေးကြရရှိပါလေဆရာ
။ဆိုတော့ဒီလိုအခွင့်အရေးတွေကိုကျွန်တော်ဆုပ်ကိုင်လိုက်ပြီးဒေါ်လာပိုင်ခွင့်ဘယ်နဲ့ဆွဲကင်ခွင့်ကိုဆုပ်ကိုင်လိုက်ဆိုတော့တခြားသောလူခွင့်ရေးတွေပုံမှန်ပေါ်ထိခိုက်နိုင်ဒါကကျွန်တော်တို့မေးခွန်းထုတ်ချက်ရှိလာတယ်။เนาะဥပမာအဖြစ်အဲကျွန်တော်တို့ဒီလူပြောက်ကိုအပြစ်ရှိတယ်လို့ကျွန်တော်တို့နှစ်ဖက်စလုံးကเนาะအကြမ်းကြီးထမ်းကြီးနဲ့ချက်ချင်းကောက်ယူပြီးလုပ်လိုက်တာတရားရင်ဆိုင်ပိုင်ခွင့်เนาะဥပမာဆုံးရှုံးသွားဆိုတာမျိုးပေါ့เนาะဒါကြောင့်ဒီလိုကင်ဆွဲလိုက်ရင်အနေအထားဘာတွေရှိလဲအဲ့ဒီအနေအထားကိုကျွန်တော်တို့ဘယ်လိုထိန်းချောင်းမလဲဆိုတော့เนาะမဟာဗျူဟာနဲ့ခေါင်းဆောင်မှုဆိုင်ရာနော်အခက်ခဲတွေစိန်ခေါ်ချက်တွေရှိတာအဲဒီစိန်ခေါ်ချက်တွေကဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဟိုကျန်တဲ့နိုင်ငံအတွေ့အကြုံရတာဒီပိုင်းပေါ့ဆရာကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့ကာလပေါ့နော် 2021 Spring Revolution လို့ခေါ်တဲ့ကျွန်တော်တို့နေဦးတော်လှန်ရေးကာလကိုပြန်ကြည့်နေတာပေါ့ပြန်ကြည့်တဲ့အခါမှာကျတော့ဘာဖြစ်လဲဆိုတော့ကျွန်တော်တို့အစိုးရမှာပြောမယ်ဆိုလို့ရှိရင်တက်နိုင်သလောက်အကျမ်းမဖက်တဲ့နည်းနဲ့ပဲဆန့်ကျင်ခဲ့ကြတာရှိပါတယ်။ဆိုတော့အဲ့ဒီအချိန်မှာတက်နိုင်သလောက်ဟိုအကျမ်းမဖက်တဲ့နည်းနဲ့ကြိုးစားရတယ်။ဆိုတော့နောက်တစ်ခါ CDM လို့ခေါ်တယ်။နော်အစိုးရရောမကူအောင်မဆောင်ရွက်ဘူးပေါ့နော်။အစိုးရဝန်ထမ်းတွေလည်းအစိုးရလို့မလုပ်ကြတော့ဘူးဆိုတဲ့ဟာမျိုးနဲ့ဆန့်ကျင်ခဲ့ကြတာလည်းရှိတယ်။ဆိုတော့ဒါပေမဲ့အဲ့ဒီကနေပြီးတော့ချက်ချင်းကြီးကျွန်တော်တို့လက်တက်ကင်အုံချမှုကူပြောင်းသွားတယ်ပေါ့ဆိုကူပြောင်းတဲ့အခါမှာကျတော့လေပြဿနာကကူပြောင်းသင့်ပြီလားပေါ့နော်ဆိုတစ်ဖက်ကဖိနှိပ်မှုတွေလည်းရှိပါတယ်ချိန်မုံမှုတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုကူပြောင်းသင့်ပြီလားဆိုတော့စဉ်းစားချက်ကကျွန်တော်တို့ဒီမှာတော်တော်လေးကိုစဉ်းစားစရာရှိတယ်လို့ထင်တယ်နော်နောက်တစ်ခါကျတော့ဥဆောင်မှုပေါ့ဥဆောင်မှုအပိုင်းမှာကျတော့လေကျွန်တော်ကဒီဥဆောင်မှုကနေပြီးတော့တစ်ခါလက်နက်ကင်ဒေါ်လာရေးတိရောက်အောင်ချက်ချင်းဆွဲခေါ်သွားတဲ့အနေအထားမျိုးကဖြစ်တည်ရလားပေါ့ဆိုတော့ဒါကလည်းမိကုန်တစ်ခုထောက်ကြာရှိတယ်လို့ထင်ပါတယ်ခင်ဗျအ
ရင်1988တုန်းကလည်းကျွန်တော်တို့ဒါကတော့လည်းစွက်ကန်ဒီဒေါ်လာမှဖြစ်မယ်လို့ယုံကြည်တဲ့အုပ်စုတွေရှိတယ်ကိုအောင်သူတို့ပေါ့ပေါ့နော်ဒါလူငယ်တွေကိုအောင်သူတို့အဲ့ဒီတုန်းကဆိုလို့ရှိရင်တောင်းသားဟောပါနော်တစ်ခါမှကြတော့လေအဲ့ဒီလိုတော့မဟုတ်ဘူးအချမ်းမဲ့မဖက်လှှရှားမှုနဲ့သွားရမယ်ဒါတော့ဆန်းစုကြည့်ဦးဆောင်တဲ့အဲ့ငါရင်အားစုလည်းရှိပေါ့နော်ဆိုတော့အကျမ်းမဖက်လှူရှာမှုနဲ့အကျမ်းဖက်လှူရှာမှုတစ်ခုအာသာချက်အာနိချက်ကိုယ်ကဘယ်လိုများရှိတယ်လို့ထင်ပါလဲ
ဟုတ်ကဲ့ဟိုအကျမ်းမဖက်လှူရှာမှုပေါ့ကျွန်တော်တို့ non violent strategy လေးနဲ့ပတ်သက်လို့ကျွန်တော်တို့နေဆက်မှာတော်တော်လေ့လာခဲ့ရဦးပါတယ်အထူးသဖြင့်တော့ဒေါက်တာဂျင်းရှက်ပေါ့နော်ဆိုတော့သူကဒီအကျမ်းမဖက်လှူရှာမှုကိုဥဆောင်ဖုံးစော်တဲ့လူပါအဓိကအကျတာကတော့အကျမ်းမဖက်လှုပ်ရှားမှုဆိုရင်လူများများပူပန်ဝင်နိုင်ပါတယ်။တော့အကျမ်းဖက်လှုပ်ရှားမှုကိုကျွန်တော်တို့ကူးပြောင်းသွားတဲ့အခါမှာကျွန်တော်တို့လူအများစုကပါဝင်နိုင်တဲ့အနေအထားမျိုးမရှိတော့ဘူး။ဆိုတော့ဒါကိုကူးပြောင်းသွားနိုင်တဲ့လူဟာအ ਨੇ စုဖြစ်သွားတဲ့အနေအထားမျိုးပါ။ဆိုတော့ဒါမျိုးတွေကိုသူတို့ဆွေးနွေးကြကြတာရှိပါတယ်။နောက်တစ်ခါဒေါက်တာဂျင်းချက်ဆွေးနွေးကြတဲ့ကိစ္စမှာအဓိကအရေးကြီးတာကတော့သူကအများအားပြောတယ်မဟာဗျူဟာပါဆိုတော့ကျွန်တော်တို့ကအကျမ်းမဖက်ရုံနဲ့လည်းနိုင်မှာမဟုတ်ဘူး။ဒါပေမဲ့အကျမ်းမဖက်တဲ့ဟာမှာမဟာဗျူဟာကိုစဉ်းစားဖို့အဓိကသူကလှုပ်တော့ပါတယ်။နော်အခုအနေထားမှာလည်းကျွန်တော်ကပြောချင်တာကတော့အကျမ်းမဖက်တာကကျွန်တော်တို့ကခေါင်းငုတ်ခံပြီးတော့ဟိုကျွန်တော်တို့ဘာကောင်းလဲ။ဘာမှလက်တော့မပြန်ဘူး။လုံးဝငုတ်ခံရမှာဆိုမဟုတ်ပါဘူး။ဆိုတော့ဒီအနေထားမှာမဟာဗျူဟာစဉ်းစားချက်ဘောင်းလုံးကိုလှုပ်ဖို့လိုအပ်တယ်လို့ထင်ပါတယ်။ဆိုတော့အဲ့ဒီအနေထားမှာပဲကျွန်တော်သုံးသပ်ချက်ရတော့မြင်းမြန်ဆန်ဆန်နဲ့ပဲကျွန်တော်တို့ဒီ I'm struggle ပေါ့နော်လက်လက်ကင်ဒေါ်လာရေးပဲကူးပြောင်းသွားတယ်လို့ထင်ပါတယ
်။ဟုတ်ကဲ့ဟိုကျွန်တော်တို့တော်အာဖရိကရဲ့နော်ဒီလူမျိုးဖွဲ့ချားရေးကနေလွတ်မြောက်မှုလှုပ်ရှားမှုကိုကြည့်မယ်ဆိုလို့ရှိရင်လက်လက်ကင်တိုက်ပွဲကိုကူးပြောင်းတဲ့အစ်စ်တစ်စစ်ရှိတယ်။ဒါပေမဲ့ကောင်းသူခုနပြောသွားတယ်လို့ပေါ့နော်။တင်းတင်းစင်စင်နဲ့ကျွန်တော်တို့ကူးပြောင်းသွားခဲ့တာကိုတွေ့ရတယ်။ဥမာအဲကျွန်တော်အခုပြောင်းနေလို့လိမ့်လာတဲ့အခါမှာဆိုရင် amplan လို့ပြောတဲ့ mandela plan ဆိုပြီးတော့ပေါ့နော်ဒါကဥပဒေရင်းတိုက်ပွဲဥပဒေပတိုက်ပွဲပ ပြီးရပ်ဖွဲ့စည်းတွေပြီးရင်လက်နက်ကိုင်လုံရှာမှုဘလို့ပေါင်းစပ်မလဲဆိုတာရှိအခုတည်းကလာမှန်တယ်ဆိုတော့ယူဆမျိုးမဟုတ်တဲ့အတွက်ကြောင့်မို့စီလုံးညီညွတ်မှုကိုလည်းအတော်တန်ထိမ့်သိမ်းလာနိုင်တာဒီကျွန်တော်တွေ့ရအခုကတော့ခုနကပေါင်းသူပြောသလိုရုံးစုံကျွန်တော်တို့လက်နက်ကိုင်လုံရှာမှုကြီးကြီးကိုကြောင်းသွားတဲ့အခါမှာဖြစ်ပေါ်လာမယ့်အန္တရာယ်နော်ဘာတွေကိုကောင်းဆောင်မှုကမဟာပြောတဘောရတ
ပြောကြပါတယ်အဓိကအပြင်တော့စိတ်ခံစားမှုကိုမူတည်ပြီးတော့ကျွန်တော်တို့လက်လက်ကင်တော်လိုက်ပါဦးရောက်သွားတယ်တစ်ဖက်ကလည်းဒီမြေပေါ်နိုင်ငံကြီးကလည်းလမ်းပွင့်နေပါတယ်တော့ကျွန်တော်တို့ကလည်းအဲ့အချိန်မှာလက်လက်ကင်တော်လိုက်လောက်ကြတယ်ပေါ့နော်ဆိုတော့အဲ့အချိန်မှာကျွန်တော်တို့အတွက်အဓိကအရေးကြီးတာကကျွန်တော်တို့စီမှာ ကိုယ်စေပေါင်းကျင်လောက်မှာကျွန်တော်တို့စေရီလမ်းစေဆိုတာချပါတယ်ပထမအုံဆုံးတော့ကျွန်တော်တို့မဟာဗျူဟာခုခံစစ်ရှိမယ်ပြည့်ရက်ကမှာဘာတပြန်ကြတပြန်ထိုးစစ်ပေါ့နော်ဒီလိုစုမသားကိုမသားကာလရှိမယ်ပြည့်ရက်ကကြတော့မှာကျွန်တော်တို့မဟာဗျူဟာထိုးစစ်ပေါ့စသဖြင့်ကျွန်တော်တို့ရဲ့မူဝါဒဖြင့်ချကြတယ်တော့အဲ့အချိန်မှာအထူးသဖြင့်အဖွဲ့စည်းတွေမှာအဓိကဆွေးနွေးရတာကဘယ်လိုတိုက်ပွဲလမ်းပုံ အကျမ်းမဖက်လှုပ်ရှားမှုတွေဘယ်လိုသဘောထားမလဲဆိုတော့ဒါတွေကိုအကြည့်လဲဆွေးနွေးကြပါတယ်ဆိုတော့ကျွန်တော်ထင်တယ်အဲ့ဒီကိစ္စတွေဟာအရေးကြီးတယ်လို့ထင်ပါတယ်เนาะဆိုတော့ကအကျမ်းမဖက်တာတခုတည်းနဲ့ကျွန်တော်တို့အဖြေထွက်မယ်လို့လည်းယူဆတာပါဘူးနောက်တစ်ခါအကျမ်းမဖက်တဲ့လှုပ်ရှားမှုတွေရဲ့အခန့်ကဏ္ဍကလည်းဘယ်လောက်ထိရေးပါလဲဆိုတော့ကျွန်တော်တို့အသိမပြုတယ်လို့ကျွန်တော်တို့အ
ပေါ့အဓိကအကျဆုံးအနေကတော့မိမိရဲ့ဒီမိုကရေစီဆိုင်ရာလှုပ်ရှားမှုတဲမှာတခုတည်းကိုပဲဇောင်းပေးတဲ့အတွက်ကြောင့်မို့သူကပြန်သူဖြစ်တယ်ဆိုတော့တမတ်ချက်မျိုးတွေကိုရောက်သွားနိုင်တဲ့အနေကြီးလည်းရှိနေတယ်ပေါ့နော်ဘလို့များဒီမိုမြန်မာဒီမိုကရေစီလှုပ်ရှားမှုကိုအကြံပြုချင်ပါတယ
်ဟုတ်ကဲ့အခုချိန်မှာတော့ကျွန်တော်တင်တယ်နည်းနည်းလေးအနေထိုင်ပြီးကာလတစ်ခုလည်းရတဲ့ကာလမှာတော့ဒီရက်အသာကြအားနေကြတယ်ကျွန်တော်တော့ပြန်သုံးသပ်စဉ်းကျင်တယ်နော်ကျွန်တော်တို့ကဘယ်ကိစ္စကိုဥတီပါလဲပေါ့နော်အထူးသဖြင့်တော့ကျွန်တော်တို့ဘယ်လိုပုံစံမျိုးအဓိကကြသလဲဆိုတော့ကျွန်တော်တို့မှာနိုင်ငံရေးလမ်းကြောင်းလုံးဝပိတ်သွားပြီလားအကြမ်းဖက်လှုပ်ရှားမှုတွေအတွက်လုံးဝနေရာမရှိတော့ဘူးလားစသဖြင့်ဒါတွေနဲ့ပတ်သက်လို့ကျွန်တော်ပြန်သုံးသပ်စဉ်းကျင်တာတော့ဒါကျွန်တော်ရဲ့ဆန္ဒပါ
ပေါ်ဒီကိုနိုင်ကလက်လက်ကြိုက်ကြိုက်ပွဲမှာရောเนาะအကြံပေးဖက်လှုပ်ရှားမှုမှာရောပြီးတော့เนาะ2010 17နဲ့2020နဲ့เนาะတစ်ကြားတဲ့ကเนาะပြန်လဲဖွင့်တဲ့ခေတ်ကာလတစ်ခုမှာရောပုံဝင်လှုပ်ဆောင်ခဲ့တဲ့ဒုတိယအနေနဲ့သုံးသပ်ချက်ဖြစ်တယ်လို့ကျွန်တော်ဒီလိုပဲပြင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ကောင်းသူရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင
်ဗျဟုတ်ကဲ့အခုဆွေးနွေးတော်သူကတော့ဘာပြောနဲ့ဘူဝါဒလေးလာရေးအဖွဲ့ကမြို့တိုင်းဘူးဦးအောင်သူကြီးဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါဦးတင်မောင်တန်စီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအဖတ်စဉ်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့မြန်မာသတင်းများကိုစူးစီးတင်ပြပေးပါမယ်ကျောင်းတက်တဲ့ကလေး80ရာဂိုင်လုံးထိကျဆင်းလာတဲ့အကြောင်းနောက်နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးနေရသူတသန်းကျော်ထိရောက်ရှိသွားတဲ့အကြောင်းဆတဲ့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့ကိုဝင်းခမောင်တို့ပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံမှာပြီးခဲ့တဲ့ကြာသပတေကျွန်းလာနေရနေ့ကစပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်လှစ်လိုက်ပြီးကျောင်းသက်သူဦးရေကစစ်အာဏာသိမ်းလိုက်တဲ့2023ခုနှစ်ကတည်းကပုံများလာတယ်လို့စစ်ကောင်စီကထုတ်တဲ့စီးမားပြောထားပါတယ်။မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကြောင်းအားထားသူ 5.3 သန်းရှိတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကကျွန်းလနေရဲ့ကြေတာပင်းလေးကပြောသွားပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာကာယယောဂနဲ့လုံခြုံမှုကင်းမဲ့တဲ့အခြေအနေတွေကြောင့်ကြောင်းမတက်နိုင်တဲ့ကလေးအရေအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကကျွန်းလတရနေ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကကလေးတွေကိုကြောင်းပို့ဖို့တိုက်တွန်းနှိုးဆော်နေပေမဲ့စီးပွားရေးနဲ့မတည်ငြိမ်မှုတွေကြောင့် မိဘတွေဖက်ကပညာရေးကိုဦးစားမပေးနိုင်ကြောင်းကလေးတငယ်အခွင့်အရေးလှုပ်ဆောင်နေသူတွေနဲ့မိဘတွေကပြောကြပါတယ်ကျွန်းလာတရဲကျောင်းဝလက်ခံတဲ့နေမှာပဲတချို့ဒေသကကျောင်းအတဲ့ကလေးနှစ်နှစ်အတွင်း80ရာခိုင်နှုန်းလောက်ကျသွားတဲ့အတွက်ကျောင်းမတက်တဲ့ကလေးကအနည်းဆုံး8တန်းနေပါရှိတယ်လို့အစိုးရကမှဖော်ပြပါတယ် ကုလသမဂကလေးများရမုံငွေအဖွဲ့ယူနီဆက်ကလည်းမြန်မာနိုင်ငံမှာကိုဗစ်-19ရောဂါနဲ့လက်ရှိလူသားချင်းစာနာမှုဆိုင်ရာအချက်အတည်တွေကြောင့်တန်းနစ်ချီတဲ့ကလေးငယ်တွေပညာဆက်လက်သင်ယူဖို့အခွင့်အလမ်းမရေမရဖြစ်နေတဲ့အကြောင်းပြခဲ့တဲ့ရပ်ပိုင်းကပြောဆိုထားပါတယ်။ပြခဲ့တဲ့တနေ့အတွင်းမြန်မာနိုင်ငံမြို့နယ်ပေါင်း136မြို့မှာပညာရေးဝန်ထမ်းတွေအသက်ခံရတာစာသင်ကျောင်းတွေကျောင်းသုံးစာအုပ်တွေနဲ
ကျမတဲ့သတင်းစာရှင်းလင်းပွဲမှာဆွဆွဲသွားပါတယ်။တပ္ပမဲ့စာတင်ကြောင်းတွေကြေးရော်ရဲမိရှိုးရဲလိုရဲတွေကိုမြန်မာစစ်ဖက်ကကျူလွန်လာပါလို့ လူငယ်တဲ့နှစ်နှစ်အတွင်းကျန်းဖက်တိုက်ခိုက်ခံရမှုတွေကြောင့်ဆရာနဲ့ကျောင်းသားစုစုပေါင်း900ကျော်ထိခိုက်ဒဏ်ရာရသေဆုံးမှုတွေရှိခဲ့ပါတယ်လို့ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကမ္ဘာလုံးဆိုင်ရာညွှန်ပေါင်းအဖွဲ့ GCPE ကဂျွန်လာတရနေ့မှာအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။GCPE အဖွဲ့ရဲ့လေးလာမှုအရမြန်မာနိုင်ငံမှာပြည်ရတဲ့နှစ်နှစ်အတွင်းစာတင်ကြောင်းကိုတိုက်
In Myanmar and in other countries around the world, we see both military and non-state armed groups.
မြန်မာနိုင်ငံမှာရောတခြားနိုင်ငံအချို့မှာပါအစိုးရအဖွဲ့တွေကအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာတင်ကြောင်းနဲ့တက္ကသိုလ်တွေကိုစီးရေးစခန်းအဖြစ်အသုံးချနေကြတာပါဒါကတကယ်ပြဿနာကြီးဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ်ဒီညမှာ GCPE အဖွဲ့ကတိုက်ခိုက်မှုကျူးလွန်သူကိုပြစ်တင်ပြောဆိုဖို့မဟုတ်ဘဲစီရေးပရိပခကြောင့်ပညာရေးကဏ္ဍထိခိုက်နေရတာကိုမိမောင်းထိုးပြဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါရယ်။ကဘာတဝမ်းကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့ကျောင်းထဲဝင်ပြီးတက်ဆွဲတာတွေဟာ2019နဲ့2020ခုနှစ်မှာသုံးပုံတစ်ပုံမြင့်တက်သွားပြီးမနှင်း2021တုန်းကလည်းကိုဗစ်ကာလပိတ်ထားရများတဲ့ကြားကနေအလားတူနှုံနဲ့ဆက်ရှိနေခဲ့တယ်လို့ GCPE အဖွဲ့ကပြောပါရယ်။ကဘာနှံစာတင်ကျောင်းတွေကိုအစိုးရတက်အပါဝင်လက်နက်ကိုင်အဖွဲ့တွေတက်ဆွဲအသုံးပြုတာဟာလွန်ခဲ့တဲ့2နှစ်ထက်စာရင်နှစ်ဆတက်ခဲ့တယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာနိုင်ငံတွင်အိုးအိမ်စုပ်ကွာထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာသတန်းကျော်ထိရောက်လာတယ်လို့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူပေါင်းဆောင်ရွက်ရုံးအိုချာကိုကူကားပြီးတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရစ်ကဂျွန်လတရနေဘူရူနေမှာပြောသွားပါတယ
် Some nearly 40,000 people from Myanmar currently displaced in neighboring India and Thailand
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတွေကပြည်သူ 6.3 သန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဗန်တွေမှာကမျက်ချက်တွေရှိနေတာဆိုတဲ့အဟန့်အကြာတွေအ мян တည်လဲသွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလအသွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပ
ါစစ်ကောင်စီကနေပြည်တော်ရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ကမြစ်တာမြစ်အရှိကမ်းဘတ်မှာစစ်ကောင်စီတပ်တွေကအေအားအလုံးကြီးနဲ့ထိုးစစ်ဆင်တယ်လို့ဇွန်လ2ရက်နေ့ကနှစ်ချောင်းရွာတိုက်ပွဲအခြေအနေကိုဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ်
နောက်ချောင်းမှာလောလောဆယ်ဒီရှိုးလာရှိမယ်နောက်ချောင်းထဲမှာတက်ဖြန်လာရှိမယ်ဒီရှိုးရဲ့နောက်ဆုံးအရှင်ကြီးကတော့ခုရဲ့ကြည်လောင်းနေတော့မြင်ကြနောက်ချောင်းရဲ့အဲဘိုင်းတော်များမှာပေါ့ဒီနေ့လည်းဖြစ်ရတော့နေရတယ်ကို
တိုက်ပွဲတွင်ရွာတွေမိရှို့ခံရပြီးရွာကန်တွေလည်းနီးစပ်ရာဖုန်ကြီးကျောင်းမှာခိုလုံနေကြပါတယ်တိုက်ပွဲတွေကြောင့်အင်ဂျီမီးဘလောက်လောင်ခဲ့တယ်ဆိုတာတော့တည်ကြည်ကြကြမပြောနိုင်ကြပါဘူးတိုက်ပွဲတွင်လက်နက်ကြီးထိမှန်လို့ဒေသခံရွာသား၅ဦးလက်နက်ကြီးစားထိမှန်တရားရခဲ့ပါတယ်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ် PDF တို့ကြားတိုက်ပွဲတွေဖြစ်နေတဲ့ကလေးမျိုးနယ်တောင်ပိုင်းဒေသကရွာ၉ရွာမိရှို့ခံရပြီးအင်ဂျီ2000လောက်မီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီကရွာသားတွေလည်းနီးစပ်ရာဖုန်ကြီးကျောင်းတွေအမျိုးတွေနဲ့တောတောင်တွေထဲခိုလုံနေရတာပါ။စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့အရတားပြည်သူတွေကိုမြန်မာစစ်တပ်ကလေကြောင်းကနေထိုးစစ်ဆင်တိုက်ခိုက်တာ၊မြေပြင်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလို့လူတွေစုလိုက်ထိခိုက်တည်ကျစေတဲ့ပြစ်ပေးပုံစံမျိုးနဲ့တိုက်ခိုက်နေရတွေဟာစစ်ရဆွေးမှုကျူးလွန်ရာရောက်တယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ MSD International ကဇွန်လ၁ရက်နေ့ကပြောပါတယ်။
ပြီးခဲ့တဲ့နှစ်စစ်အာဏာသိမ်းမှုပြီးတဲ့နောက်ပိုင်းပေါ်ပေါက်လာကြတဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်ကြားနိုင်ငံတော်ကမြို့ရွာတွေမှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေပြီးမြန်မာစစ်တပ်ကတော့အရက်သားပြည်သူတွေကိုပါတမင်ပြစ်မှတ်ထားတိုက်ခိုက်နေတာတွေ့ရတယ်လို့ MSD International အဖွဲ့ကပြောပါတယ်
။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်ကရှစ်ဆက်တဲ့လူအခွင့်အရေးတွေချိုးဖောက်နေတယ်လို့ Protein အခြေစိုက် Myanmar Accountability Project MAP လူအခွင့်အရေးအဖွဲ့ကမြန်မာစစ်တပ်ကိုတူရကီမှာတရားစွဲဖို့ပြင်နေတဲ့အမှုအတွက်တူရကီအာဏာပိုင်တွေကကနအူးစုံစမ်းစစ်ဆေးမှုတွေစတင်ပြုလုပ်နေတယ်လို့ MAP ကထုတ်ပြန်ပါတယ်။ရာဇဝတ်ပြမှုတွေကိုကမ္ဘာဘယ်နေရာမှာမဆိုစီရင်ပိုင်ခွင့်ရှိတဲ့ဆိုရဲဥပဒေအခြေခံပေါ်မှာမြန်မာစစ်ဘုချုပ်တို့ရဲ့ကျူးလွန်မှုတွေကိုအရေးယူနိုင်ဖို့ MAP ကအစ္စတန်ဘူမြို့တော်ကအစိုးရရှေ့နေရုံကိုမတ်လ29ရက်ကအမှုတင်ခဲ့တာပ
ါမြန်မာနိုင်ငံတွေကရှမ်းပြည်နယ်ဟာမက်သဖက်ဒမင်းမူရစ်ဆေးဝါးထုတ်လို့ရအဓိကနေရာဖြစ်နေတယ်လို့ကုလသမဂ္ဂမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာန UNODC ကပြောပါတယ်ကိုဗစ်ကာယောဂါကြောင့်ကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးအကန့်အသတ်တွေရှိခဲ့ပေမဲ့အရှိအာရှနဲ့အရှိတောင်အာရှရဲ့မူရစ်ဆေးဝါးဈေးကွက်ဟာချဲ့လာနေတယ်လို့လည်းမေလကုံကထုတ်ပြန်တဲ့ UNODC ရဲ့အစီရင်ခံစာမှာဖော်ပြထားတာပါအရှိအာရှနဲ့ရှိတောင်အာရှတစ်လွှာမှာ methamphetamine မူရစ်ဆေးဝါးတွေကို2021ခုနှစ်မှာစံချိန်တင်ဖမ်းမိခဲ့တယ်လို့လည်းကုလသမဂ္ဂအစီရင်ခံစာကဖော်ပြပါတယ်ဘေးဆိုင်ပြို area 17ရာခိုင်နှုန်းကျသွားခဲ့ဆိုပေမဲ့မြန်မာနိုင်ငံမှာ methamphetamine စေးပြာအမှုန့်နဲ့အခဲတွေကိုဖမ်းမိတာဟာ2019ခုနှစ်ဖမ်းမိတဲ့ပမာဏထက်နှစ်ဆရှိလာတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဝင်းခမောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်ယူကရိန်းကိုအစ်စ်မြင့်တဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နဲ့ဒေါ်လာတန်း900ဘူးပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုက်တင်ကကြေညာပါတယ်။ဒီလိုထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန့်စင်ကစူးစီးတင်ပြထားပါတယ်ရှင်
။ယူကရိန်းကိုအစ်စ်မြင့်တဲ့ rocket ဒုံးလက်နဲ့စနစ်နဲ့စစ်လက်နဲ့ဒေါ်လာတန်း900ဘူးပေးမယ်လို့အမေရိကန်သမ္မတဂျိုးဘိုက်တင်ကဂျွန်လ10ရက်နေ့မှာကြေညာခဲ့ပါတယ်။တေယူရွှေပြောင်းနိုင်တဲ့ HIMARS ဒုံးစနစ်အပါအဝင်စွဲရင်မြင့်ခင်းနေလက်နက်တွေနဲ့ရှီတိုးကျူးကျော်လာတဲ့ရုရှားတွေရန်ကိုယူကရိန်းကကာဝယ်နိုင်မှာဖြစ်တဲ့အကြောင်းသမ္မတဘိုင်ဒန်ကထုတ်ပြန်ချက်မှာပြောထားပါသေး။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေတဲ့ယူကရိန်းအတွက်သမိုင်းဝင်အကူအညီတွေပေးတဲ့နေရာမှာအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်အကြောင်းကိုလည်းပြောပါသေး။အမေရိကန်ကပေးမယ့်ဒုံးကြီးတွေနဲ့ရုရှားပိုင်နယ်ထဲကိုမပစ်ပါဘူးလို့ယူကရိန်းကကတိပေးထားတယ်ဆိုပြီးတော့လည်းအင်ပီယိုတာဝန်ရှိသူတွေကပြောပါသေး။ရုရှားတပ်ဖွဲ့တွေကတော့ယူကရိန်းနိုင်ငံအရှိပိုင်းစီဗီယာဒိုနက်ဆက်မြို့ကိုဂျွလာအစမှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးတော့ဂျွလာတရနေ့မှာမြို့ရဲ့80ရာခိုင်နှုန်းကိုဖရက်ရှားတပ်ဖွဲ့တွေတင်းချုပ်ထားနိုင်ခဲ့ပါတယ်။အခြေအနေကလူသားချင်းစာနာမှုဆိုင်ရာအကူအညီရပ်ထားရတာပါ။ဟောင်ကောင်အုပ်ချုပ်ရေးမှူးအသစ်ဂျွန်လီကတာဝန်တွေစပြီးတော့ထမ်းဆောင်ဖို့တလအလိုမေလ31ရက်နေ့မှာတရဝင်ခန့်အလွှာကိုလက်ခံရယူခဲ့ပါတယ်။ဒီခန့်အလွှာကိုတရုတ်ဝန်ကြီးချုပ်လီကချင်းကပြည့်ရက်ခဲ့တာဖြစ်ပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှူးအသစ်လီဟာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့ပါသည်။အမျိုးသားလုံခြုံရေးနဲ့ဟောင်ကောင်ရဲ့တာယာဝါပြောရေးနဲ့တည်ငြိမ်ရေးတို့ကိုကာကွယ်ရမှာကူညီပေးခဲ့တဲ့ဂျွန်လီကိုသမ္မတရှီကျင်းပင်ကအချီးကျူးပြောဆိုခဲ့ပါသည်။မေလအစောပိုင်းအုပ်ချုပ်ရေးမှူးအသစ်ရွေးကောက်ပွဲမှာတရုတ်အစိုးရလှူလာတဲ့ရွေးကောက်ပွဲကော်မတီဝင်69ရာခိုင်နှုန်းကသူ့ကိုရွေးကောက်တင်မြှောက်ခဲ့တာပါ။တရုတ်အစိုးရအပေါ်မှာတစ္ဆာခံသူမျိုးချစ်တွေသာဟောင်ကောင်အုပ်ချုပ်ရေးမှူးရာထူးကိုလက်ခံပိုင်ခွင့်ရှိတဲ့ဆိုတဲ့အငင်းပွားပွဲဥပဒေတစ်ကိုမိနစ်တုံးကပြဋ္ဌာန်းပြီးမှဒီရွေးကောက်ပွဲဖြစ်ပေါ်လာတာပါ။ရွေးချယ်ခံရဖို့လိုအပ်တဲ့မင်းကြီးတွေထက်နှစ်ဆမကကြော်လွန်ပြီးတော့ရွေးကောက်တင်မြှောက်ခံရတဲ့လီကလက်ရှိအုပ်ချုပ်ရေးမှူးအသစ်တာဝန်တွေကိုဇူလိုင်လ1ရက်နေ့မှာစပြီးတော့ထမ်းဆောင်မှာဖြစ်ပါသည်။ဂျော်နီကိုအုပ်ချုပ်ရေးမှူးအသစ်အဖြစ်ရွေးကောက်တင်မြှောက်လိုက်တဲ့အတွက်တရုတ်ဆိုရကဟောင်ကောင်ကျွန်းပေါ်မှာပို့ပြီးတော့တင်းကျပ်တဲ့အုပ်ချုပ်ရေးစနစ်ချမှတ်လာမလားဆိုတဲ့အပေါ်မှာစိုးရိမ်မှုတွေလည်းထွက်ပေါ်လာနေပါသည်။COVID-19 ရောဂါကူးစက်မှုတွေကိုစိုးရိမ်ပြီးတော့နှစ်လကြာသွားလာပိတ်ထားရတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာဒီသတင်းပတ်ထဲသွားလာတွေပြန်ဖွင့်ပေးလိုက်ပါတယ်။ဇူလ10ရက်နေ့ကစပြီးတော့ဘတ်စ်ကားနဲ့မြေရောက်ရထားလမ်းတွေအပြည့်အဝပြန်ပြီးတော့ပြေးဆွမယ်အကြောင်းတရုတ်ဆွေရကကြေညာထားတာပါ။ကျောင်းတချို့ကိုပြန်ဖွင့်ပေးထားပြီးတော့ကုန်းတိုက်တွေအယောင်ဆိုင်ကြီးတွေလက်လီအယောင်ဆိုင်တွေနဲ့ဈေးဆိုင်တွေကိုတော့ပုံမှန်ဖွင့်နေကြအနေထားရဲ့85ရာခိုင်နှုန်းထက်မပိုဘဲနဲ့တဖြည်းဖြည်းချင်းပြန်ဖွင့်သွားမယ်လို့ကြေညာထားပါတယ်။ရုပ်ရှင်ရုံနဲ့အောက်စားရုံတွေကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။ရှန်ဟိုင်းမှာပုံမှန်အခြေအနေပြန်ရောက်အောင်တားနှစ်ချက်တွေကိုဖြေလျှော့ပေးလိုက်ပြီးမယ်လေ။အများပြည်သူသွားလာတဲ့နေရာတွေကိုဝေရောက်နိုင်ဖို့အတွက်82နာရီအတွင်းမှာဆစ်ထားတဲ့ကိုဗစ်ကင်းရှင်းကြောင်းအဖြေကိုပြရမှာဖြစ်ပါတယ်။ကိုဗစ်ကူးစက်သူနဲ့အနီးကပ်ထိတွေ့မှုရှိတဲ့သူတွေနဲ့ကိုဗစ်ကူးစက်မှုရှိတဲ့နေရာတွေမှာနေထိုင်သူတချို့ကိုတော့အသွားအလာဆက်ပြီးတော့ကန့်သက်တားမြစ်ထားပါတယ်။ တရင်ချလာတိတိကျကျမရှိဘဲနဲ့ကိုဗစ် -19 ကူးစက်မှုတိုက်ဖျက်ရေးအခြေအနေတိုးတက်မှုရှိတယ်ဆိုပြီးတော့မြောက်ကိုရီးယားကပြောဆိုနေတဲ့အပေါ်မှာ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတင်ပြရရှိနေပါလိမ့်နိုင်ငံတွင်းအပြာရောဂါတမျိုးကူးစက်နေတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းမှာကြေညာခဲ့ပြီးတော့ပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းတရက်ကိုကူးစက်သူ၄သိန်းနီးပါးရှိခဲ့ပေမဲ့လေဒီသတင်းပတ်လည်မှာတော့ကူးစက်သူက9,600ထိကျသွားတယ်လို့ပြောပါတယ်အစိုးရထိန်းချုပ်တဲ့မီဒီယာတွေအနေနဲ့အချင်းနေမှန်ကိုရှော့ပေါက်ပြီးတော့ပြောနိုင်တာကိုလည်းကျွမ်းကျင်သူတွေကသတိပေးထားပါလိမ့်။မြောက်ကိုရီးယားမှာအခုချိန်ထိယောဂကူးစက်တဲ့သူဘယ်လောက်ရှိလဲဆိုတာကိုတိတိကျကျဖော်ထုတ်ပြောဆိုထားတာမရှိပါဘူး။ WHO ရေးပေါ်ဌာနအကြီးအကဲ Mike Ryan ကတော့အချင်းတွေကပိုဆိုးနေတယ်လို့သူ့အနေနဲ့ယူဆမိတဲ့အကြောင်းကျွမ်းလာတဲ့အနေမှာပြောပါလိမ့်။အချင်းနေမှန်တိကျတဲ့အတင်းချက်လက်တွေရဖို့ခက်ခဲပေမဲ့လည်းအင်ဂျင်ချင်းတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့နဲ့ချိတ်ဆက်လက်တွဲဆောင်ရွက်နေတဲ့အကြောင်းWHO ကပြောပါလိမ့်မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာသတင်းတွေမှာတော့နိုင်ငံတွင်းကူးစက်ရောဂါတိုက်ဖျက်ရေးလှုပ်ရှားမှုအရှိန်မြင့်လှုပ်ဆောင်နေရဲဆိုပြီးတော့ဖော်ပြထားတာပါဒုတိယမြောက်ပြည်တွင်းဘီရင်မကြီးအဲလစ်ဇဘက်ရဲ့နန်းသက်80ပြည့် Platinum ရဲ့2အခမ်းအနားတွေကိုဂျွန်လ2ရက်နေ့ကစပြီးတော့9ရက်နေ့ထိရုံးပိတ်ရက်အားလည်းရက်တွေအဖြစ်လဲတက်မှတ်ပြီးတော့လျှက်တာကျင်းပနေပါလိမ့်ရင်းစီတက်ဖွဲ့ကိုဂုံပြုအလေးပြုတာကိုဘာကင်ဟမ်နန်းတော်ခမ်းမဆောင်လာတာဆောင်ကနေပြီးတော့အသက်96နှစ်အရွယ်အလစ်စဘက်ဘီယမာကြီးခံယူခဲ့ပါလိမ့်ကိုဗစ် -19 ကရောဂါဝေဒနာခံစားခဲ့ရတယ်လို့ကျန်းမာရေးအချင်းဒီအရာသွားလာပေါ်ခက်ခဲရှိရာကြောင့်မကြသေးခင်လပိုင်းတွေကစပြီးတော့ဘီယမာကြီးအလစ်စဘက်အများပြည်သူတွေကြားသွားလာတာတွေတော်တော်များများရှော့ချခဲ့ပါလိမ့်ညပိုင်းမှာတော့ဘီယမာကြီးကဝင်းစာရဲတိုက်မှာရှိနေမှာဖြစ်ပြီးတော့နိုင်ငံတဝမ်းနဲ့ဒနာတဟာရနိုင်ငံ54နိုင်ငံအတွက်မိမောင်3,000ထိုးပြတာအခမ်းအနားမှာပါဝင်ခဲ့ပါသည်ပလက်တီနမ်ရေထွေအထိမ်းမှတ်ဘီယမာကြီးရဲ့ပုံလူရုပ်ပုံကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါသည်တဝင်းမိသားစုကိုလေးစားတဲ့ယန်နီရဲ့ဝေးကလူတွေဘီယမာကြီးနန်းသက်80ပြည့်ပလက်တီနမ်ရေထွေအခမ်းအနားတွေမှာကျင်းပခဲ့ကြရလဲဖြစ်ပါတယ်ရှင
်ဒါတော့ပြီးခဲ့တဲ့သတင်းပတ်အတွင်းထိတ်တန့်ရောက်ခဲ့တဲ့နိုင်ငံတကာသတင်းတွေကိုမတ်ဤတန့်စင်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်သောရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်သောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရဆိုရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်ဒါအပြင် VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလေးလိုင်းကနေနားဆင်နိုင်ကြသလိုပဲကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မြည်ကျေးလာရောက်ကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင်အခုတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးပါမယ
်ယူကရိန်းပြည်ထောင်စုကိုတန်တမန်ရေးရအပြေရှာဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေကရုရှားသမ္မတဗလာဒီမီယာပူတင်အရှက်ရအောင်မလုပ်ကြဘူးဒီနေ့သမ္မတအီမန်နျွဲမက်ခရွန်တိုက်တွန်းချက်ကိုယူကရိန်းနိုင်ငံခြားရေးဝန်ကြီးဒမီထရိုကူလီဘာကဝေဖန်ပြတင်လိုက်ပါတယ်ရုရှားကိုအရှက်ရအောင်မလုပ်ဖို့တောင်းဆိုမှုကပြင်သစ်နဲ့တခြားအဲ့လိုတောင်းဆိုတဲ့ဘယ်နိုင်ငံကမှဆိုအရှက်ရစီမှာဖြစ်ကြောင်းနဲ့တကယ်တော့ရုရှားကိုယ်တိုင်ကသူ့အတူအရှက်ရအောင်လုပ်နေတာဖြစ်ကြောင်းပြောပါတယ်။ American ထောက်လိုင်းဌာနတွေဟာပြည်ပအစိုးရတွေရဲ့တိုက်ခိုက်ရေးဆွေးနွေးတဲ့စိတ်ဆန္ဒတွေပေါ်ဘလို့အကဲဖြတ်ဆန်းစစ်တယ်ဆိုတာကိုစပြီးတုံ့တက်နေကြပါပြီ။ American ထောက်လိုင်းဌာနတွေဟာရုရှားသမ္မတဗလာဒီမီယာပူတင် Ukraine ကျူးကျော်ဖို့အမိန့်ပေးမယ်ဆိုတာတိတိကျကျခံမှန်းနိုင်ပါတယ်။ဒါပေမဲ့ရုရှားစစ်ဆွေးနွေးကိုပိုတွက်ထားပြီးယူကရိန်းခုခံနိုင်ငံကိုရှော့တွက်ခဲ့ကြတာဖြစ်ပါတယ်အထူးသဖြင့်မနစ်ကအာဖဂန်နစ္စတန်မှာအတွက်ချက်လွဲချော်ခဲ့ပြီးတဲ့နောက်အခုသူတို့ရဲ့အမှားတွေကိုဆော်ဆော်စီစီတုံ့တက်ဖို့ဖိအားပေးတာနဲ့ကြုံနေရတာဖြစ်ပါတယ်အမေရိကန်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ကြားဆက်ဆံရေးပြေလည်အောင်ကြိုးစားနေကြပြီးတော့သမ္မတဂျိုးဘိုင်ဒန်ဆော်ဒီအာရေဗျတောက်ရောက်ဖို့ပြင်ဆင်နေချိန်မှာပဲဆော်ဒီအစိုးရကိုယ်စားလှယ်အဖွဲ့နှစ်ဖွဲ့ဒီလာတဲ့အမေရိကန်နိုင်ငံကိုလာရောက်ဖို့အတွက်စီစဉ်နေပါတယ်2019ကစပြီးပထမဆုံးအကြိမ်ဖြစ်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဆန်းသတ်မဲ့အလားအလာကြုံရချိန်မှာအမေရိကန်လင်းတင်တင်မောရော်နယ်ဒ်ရီဂန်ပါဝင်တောင်ကိုရီးယားနဲ့ရေချောင်းပူတွဲဆေးလက်ကျင့်မှုတွေဖိလစ်ပိုင်ပင်လယ်ပြင်မှာတုံ့ရကြပြုလုပ်ခဲ့ကြပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Super LTF တို့ဖြစ်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအပြင်းနာဆင်တဲ့အတွက်လည်းကျမတို့ 1.2 1.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကေတထိုက်ပါ။